ဘာဖြစ်လို့ဒီဓကမထံကနေစပြီးတော့နှလုံးသွင်းဖို့အပိုင်းကိုပြောရလဲလို့ပြောတော့သတိပ္ပရဏသုတ္တမမြတ်စွာဘုရားကဓာတုမနတိကာရပပ္ပအကျဉ်းချုပ်ပါးနေဟောထားတော်မူပါရဲ့နော်မဟာဂောဘာလကသုတ္တမလည်းဘုရားရှင်ကကျေစာရစီချက်နဲ့လိမ္မာကျွမ်းကျင်မှုရှိရမယ်ဒီဟန်တို့ရဲ့ကျေစာရစီချက်ဒီသတိပ္ပရဏ၄ပါးဖြစ်ဒီကလောကိတ္တိပ္ပရဏဤကလောကုတ္တရာတတိပ္ပံဆိုပြီးတော့တတိပ္ပံကြည့်စင်တဲ့ပတ်သက်ပြီးနိဗ္ဗာန်ကိုလူလာတောင့်တနေတဲ့ယောဂီယဟန်တော်ဒီကြွကျင်လိမ္မာမှုရှိရမယ်လို့သတ်မှတ်ချက်ရှိတဲ့အတွက်တတိပ္ပံကြည့်စင်တဲ့မှာအကျုံးဝင်နေတဲ့ဓကမထံကိုပဲရွေးချယ်ပြီးဟောဖို့ဒီကထားပါနော်ရွေးထားတဲ့အပိုင်းမှာဒီမဟောမီတွေ့တဲ့တတိပ္ပယအချက်တစ်ခုရှိသာဝကပါရမီညာအရာမှာအကျဉ်းချုပ်အဖြစ်ကျင့်ရမယ်ကျင့်စဉ်သုံးခုရှိသီလကျင့်စဉ်ပမာတိကျင့်စဉ်ပညာကျင့်စဉ်ဆိုပြီးသုံးခုရှိသီလကျင့်စဉ်ဘိုင်းကိုဝိတ္တိသခန်းအနေနဲ့ပြောတော့သီလဝိတ္တိပမာတိကျင့်စဉ်ဘိုင်းကိုဝိတ္တိသခန်းအနေနဲ့ပြောတော့စိတ်တဝိတ္တိလို့ဒီလိုခေါ်ပါတော့ပညာကျင့်စဉ်အပိုင်းကိုတော့ဒိဋ္ဌိဝိတ္တိကနေစပြီးတော့အထက်ပိုင်းဝိတ္တိ၅ပါးနော်ပေါင်းလိုက်တော့ဝိတ္တိခုနပါကျင့်စဉ်နဲ့သီလသမာဓိပညာသိက္ခာ၃ယောက်ကျင့်စဉ်ဆိုတာသဘောချင်းအတူတူပဲလို့မှတ်ပါသဘောကမြတ်သည်ဒီနိဗ္ဗာန်ကိုအလိုရှိခဲ့လို့ရှင်းရင်သီလသမာဓိပညာသိက္ခာ၃ယောက်ကိုတော့ပြည့်စုံအောင်စုံကြည့်အောင်ကျင့်အောင်ဖြစ်သီလကျင့်စဉ်တွေကိုမဂ္ဂင်၄ယောက်ပြောတော့သမ္မာဝါစာသမ္မာကမ္မဋ္ဌသမ္မာအာဇီဝဆိုပြီးမဂ္ဂင်၃ပါးမမာတိကျင့်စဉ်ကိုမဂ္ဂင်တိအရာပြောတော့သမဝါယာမသမတတိသမသမာဓိဆိုပြီးမဂ္ဂင်၃ပါးပညာကျင့်စဉ်ကိုမဂ္ဂင်တိအရာပြောတော့သမာဓိတိသမသင်္ကပ္ပဆိုပြီးတော့မဂ္ဂင်၂ပါးပေါင်းလိုက်တော့မဂ္ဂင်၈ပါးကျင့်စဉ်နဲ့အတူတူပဲနော်အဲဒီလိုကျင့်တဲ့အပိုင်းမှာမိမိတို့ကလူတကာရကမဖြစ်ခင်တော့ဟောက်ထင်ဆုံးအဘတိလာကိုဘယ်လောက်အထိမြင်ရမလဲလို့မြင်တော့ဘာဝနာကမ္မထနှလုံးသွင်းတော့မယ်အချိန်ခါနေစပြီးတော့မြင်ရမယ်နော်ဘာဝနာကမ္မထနှလုံးမသွင်းခင်ရှင်ဘိုင်းတို့ကသီလတွေကျိုးမှုပေါ့မှုကြောက်မှုကြားမှုတွေရှိရင်လည်းရှိမယ်ပေါ့တရားအထုတ်တဲ့အချိန်ကနေစပြီးသီလလုံခြုံရင်တော့သာဝကပါရမီဉာဏ်အရာမှလုံလောက်ပြီလို့ပြောပါတယ်ဥပမာအင်္ဂုလိမာလာတို့ဆိုကြတယ်နော်ယဟန်မဖြစ်ခင်တုန်းကဆိုလို့ချင်းတော့လူတွေတတ်ခဲ့ဘူးတယ်ပေါ့သီလတွေကျိုးပေါက်ခဲ့ဘူးတယ်ဒါပေမဲ့ယဟန်ဖြစ်တဲ့အချိန်ကနေစပြီးဒီသီလလုံခြုံအောင်စောင့်ကြည့်ပြီးတရားကျင့်တဲ့အကျိုးအရတ်တို့ကမရဘူးတော့နော်ရသွားတယ်နော်အဲ့ဒီထုံးလို့နော်တရားအထုတ်တဲ့အချိန်ခါကဥစဉ်တော့သာဝကတွေမှာနှမျိုးအကျဉ်းစားအဖြစ်ခွဲလို့ရတယ်ဥက္ကဋိတင်ညူလို့ခေါ်ဆိုအပ်တဲ့အကျဉ်းချုပ်ဒေသနာလေးကြားနာရလို့လည်းကျွတ်တန်းဝင်မဲ့ပုဂ္ဂိုလ်တရားနာရုံနဲ့ကျွတ်မဲ့ပုဂ္ဂိုလ်တို့ကဝိဝိသိတင်ညူဆိုတာကတော့ဓမ္မသက်ကြတော့လို့အနတ္တလက္ခဏသုတ်တံတို့လို့တရားခက်ကြခြင်းလေးဟောကြားပြတာအဆုံးဆုံးမှမှကျွန်တန်းဝင်မဲ့ပုဂ္ဂိုလ်တရားနာယုံနဲ့ကျွတ်မဲ့ဒီဥက္ကဋိဒိညူပုဂ္ဂိုလ်နဲ့ဝိပ္ပတိဒိညူပုဂ္ဂိုလ်တို့ကတော့နေရပုဂ္ဂိုလ်တို့လိုအချိန်ခက်ကြကြယူပြီးတော့သီလသမာဓိပညာသိက္ခာတို့နဲ့အကျင့်များကိုကျင့်နေဖို့မလိုဘူးသူတို့ကျင့်ရမယ့်အချိန်ဒီတရားနာတဲ့အချိန်တရားနာနေတဲ့အချိန်ခါလေးမှာသီလကျင့်စဉ်သမာဓိကျင့်စဉ်ဝိညာဉ်ကျင့်စဉ်ဒီကျင့်စဉ်သုံးခုကိုသုံးကြီးအောင်ကျင့်နိုင်လို့ရှိရင်တို့မဲ့ဖို့နိဗ္ဗာန်ရသွားမှာပဲ။နေရပုဂ္ဂိုလ်ကြီးကြတော့ဒီလိုမဟုတ်ဘူး။သီလကျင့်စဉ်ကိုလည်းဖြည့်ကျင့်။ပမာတိကျင့်စဉ်ကိုလည်းသီးသဖြည့်ကျင့်။ပြီးတဲ့အချိန်ခါကြတော့မဟုတ်ဘူး။ဝိညာဉ်ကျင့်စဉ်ကိုလည်းသီးသဖြည့်ကျင့်ယူပါပါလေ။နော်။ဘာဖြစ်လို့လဲ။သူကတရားနာရုံနဲ့ကျွတ်နိုင်တဲ့ပုဂ္ဂိုလ်မဟုတ်ဘူး။တရားနာယုံနဲ့ကျွတ်မဲ့ပုဂ္ဂိုလ်မဟုတ်တော့ဇာသမာဓမ္မသီလတွေသင်ယူပြီးသီလတွေဖြည့်ကျင့်ရတယ်။ပမာတိကျင့်စဉ်တွေကိုသင်ယူပြီးတော့ပမာတိကိုသီတာထူထောင်ရတယ်။ပမာတိထူထောင်ပြီးတဲ့အချိန်ခါကျတော့မှပညာစခန်းကျန်လှမ်းရပါတယ်နော်။ဘာကြောင့်လဲ။ပညာဆိုတာကဝိပဿနာဘိုင်းမှာလိုရင်းအချုပ်ပညာဘယ်နှမျိုးရှိလဲ။သမ္မာဒိဋ္ဌိလို့လည်းပြောတယ်။ဒုက္ခေညာနာဒုက္ခသမုဒိယဉာဏ်ဒုက္ခនិရောဓဉာဏ်ဒုက္ခនិရောဓဂမိနိယပရိပရာယဉာဏ်ဆိုပြီးတော့မြတ်စွာဘုရားမဟာသတိပ္ပရဏသုတ်တံမှာရှင်းထားတဲ့အတိုင်းဒုက္ခသစ္စာသိနေတဲ့ဉာဏ်သမ္မာဒိဋ္ဌိသမုဒိယသစ္စာသိနေတဲ့ဉာဏ်သမ္မာဒိဋ္ဌိនិရောဓသစ္စာသိနေတဲ့ဉာဏ် သမ္မာဒိဋ္ဌိမဂ္ဂသစ္စာသိနေတဲ့ဉာဏ်သမ္မာဒိဋ္ဌိဆိုသမ္မာဒိဋ္ဌိဘယ်နှမျိုးလဲ၄မျိုးထိုသမ္မာဒိဋ္ဌိ၄မျိုးနဲ့ပြည့်စုံအောင်ကျင့်တဲ့ကျင့်စဉ်ကိုပညာသိက္ခာပညာကျင့်စဉ်လို့ခေါ်ပါတယ်ပြီးတော့ပညာကျင့်စဉ်အရာထွန်းဖောက်သိရမယ်ဒီသစ္စာ၄ပါးတရားဒီဘယ်ခါမှသိနိုင်လဲလို့မေးစရာမလိုဘူးလားလိုအပ်လားဒီလိုအပ်ချက်ကိုမြတ်စွာဘုရားကခန္ဓာဝေကတန်ရုပ်ပါဠိတော်သမာဓိသုတ်တံမှာမြတ်စွာဘုရားကိုရတိုင်ဟောထားပါတယ်နော်သမာဓိဘိက္ခဝေဘဝေဒသမာဓိတော်ဘိက္ခေဘိက္ခုယထာဘုဒ္ဓံပဇာနာတိစိတ္တယံတို့သမာဓိထူတော်ညသမာဓိရှိနေတဲ့ယဟန်ဒီဟိုတိုင်းမှဆိုသိတယ်ဘာရီကိုဟိုတိုင်းမှဆိုသိတယ်ဘုရားရှင်ကိုရတိုင်မေကုံထုတ်ပြီးပြန်ဖြေထားပါနော်လူရင်းကတော့ယောဝေရဏတိညာသင်္ခါရဝိညာဉ်ခေါ်တဲ့ခန္ဓာ၅ပါးဒုက္ခသစ္စာတရားကိုလည်းဟုတ်တယ်မှဆိုသည်ထိုဒုက္ခသစ္စာတရားဒီကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေလည်းဟုတ်တယ်မှဆိုသည်အကြောင်းတရားတွေထင်ရှားဖြစ်ခြင်းကြောင့်အကျိုးဒုက္ခသစ္စာတရားတွေထင်ရှားဖြစ်ပုံအကြောင်းတရားတွေချုပ်ငိမ့်သွားခြင်းကြောင့်အကျိုးဒုက္ခသစ္စာတရားတွေချုပ်ငိမ့်ပုံကိုလည်းဟုတ်တယ်မှဆိုသည်အကြောင်းအကျိုးနှစ်ရလုံးတို့ရဲ့အိစ္ဆာသဘောဒုက္ခသဘောအတ္တသဘောတွေကိုလည်းဟုတ်တယ်မှဆိုသည်အဲ့ဒီလိုဟုတ်တယ်မှဆိုသည်ဒီအတွက်ဘာလို့ရမလဲသမာဓိသူတော်မှာလို့မြတ်စွာဘုရားကဟောထားတယ်။မဂ္ဂင်7ပါးထဲမှာလည်းသမ္မာသမာဓိဆိုတဲ့မဂ္ဂင်တစ်ခုသိသိပြီးတော့မြတ်စွာဘုရားဟောထားပါတယ်။ဒီသမ္မာသမာဓိဆိုတဲ့စကားလုံးကိုလည်းမဟာသီရိပရဏသုတ်တံပါဠိတော်မှာပဲဘုရားရှင်ကိုရတော်တိုင်ကပထမဇန်သမာဓိဒုတိယဇန်သမာဓိတတိယဇန်သမာဓိသတုတ္တဇန်သမာဓိတွေကိုသမ္မာသမာဓိလို့ခေါ်ဆိုလိုတယ်ဆိုအတိအကျသင်ထားတယ်။ဒီလောကပြောခဲ့သည့်အတိုင်းပဲဥက္ကဋ္ဌနိဒေသကြီးပေါ့သမာဓိထဲမှာအကောင်းဆုံးသမာဓိကိုညွှန်ကြပြတာတဲ့ဤလိုလည်းပြောနိုင်တယ်။တနည်းအားဖြင့်မြင့်စေတိဘကဤရအလဲကောင်းဖြစ်တဲ့ရူပဝဆရသမာဓိကိုယူလိုက်ရင်အစဖြစ်တဲ့ကာမဝဆရအဖြုတ်ထိတ်တို့ရောက်နေတဲ့ဥပဆရသမာဓိအနီးရနေတဲ့ကာမဝဆရသမာဓိနဲ့အရူပဝဆရသမာဓိတွေကိုအသိဉာဏ်ကြီးပြည့်တွေ့ရပါတယ်။ဒါကြောင့်အဲ့ဒီဥပ္ပဇာရသမာဓိနှင့်တကွရူပဝဆရသမာဓိ၄ပါးအရူပဝဆရသမာဓိ၄ပါးပေါင်းသမာပတ်ဖြစ်ပါဥပ္ပဇာရသမာဓိနှင့်တကွဒီသမာပတ်၈ပါးကိုဝိတ္တုတိ၇ပါးကျင့်စဉ်အကြဘာဝိတ္တုတိလို့ခေါ်လဲစိတ်ဓာဝိတ္တုတိလို့ခေါ်ပါတယ်ဒါကြောင့်ဝိတ္တုတိမဲ့အထက်ကရာဒုတိယအတွဲစာမျက်နှာ222မှာစိတ်ဓာဝိတ္တုတိနာမသဥပ္ပဇာရအထသမာပတ္တိယောဆိုပြီးတော့ရှင်းထားတယ်စိတ်ဓာဝိတ္တုတိစိတ်ဓာဝိတ္တုတိဆိုတာဥပ္ပဇာရသမာဓိနဲ့တကွသမာပ၈ပါးကိုခေါ်ဆိုလိုတယ်ဆိုပြီးတော့အတိအကျသင်ထားတယ်။ဒါတော့ဝိသုဒ္ဓိ9ပါးကျင့်စဉ်အရသီလဝိသုဒ္ဓိဖြစ်ပြီးသိတ္တဝိသုဒ္ဓိဖြစ်အောင်သိတ္တတည်ကျင့်ကြအောင်ကျူးစာရ။သိတ္တဝိသုဒ္ဓိဖြစ်ပြီးမှဒိဋ္ဌိဝိသုဒ္ဓိသက္ကံကူရ။ဒါတော့သမာဓိထူထောင်ဖို့ခက်ကမလိုဘူးလို့ဒီလိုတော့ပြောကြတယ်နော်။သုဒ္ဓဝိပဒနာယာနိကပုဂ္ဂိုလ်ဒီဟာသမာဓိထူထောင်ဖို့မလိုဘူးလို့ပြောတယ်ဆိုတော့ဘုရားရှင်ကတော့မဂ္ဂင်7ပါးထဲမှာသမ္မာသမာဓိဆိုတဲ့မဂ္ဂင်တစ်ခုဖြည့်သွင်းပြီးဟောမထားဘူးလားဟောထားတယ်။ဘုရားရှင်ရဲ့အလိုတော်အရမဂ္ဂင်7ပါးပြည့်မှနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မှာဖြစ်တယ်။မဂ္ဂင်7ပါးပြည့်မှနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မှာဖြစ်တော့သမာဓိထူထောင်ဖို့မလိုပါဘူးဆိုလို့ရှိရင်မဂ္ဂင်က7ပါးပြည့်အောင်နော်။မပြည့်တော့မဂ္ဂင်ဘယ်နှပါးဖြစ်သွားမလဲ9ပါး။သမ္မာသမာဓိမပါတဲ့မဂ္ဂင်9ပါးဖြင့်နိဗ္ဗာန်ကိုသွားလို့ရနိုင်ပါမလား။မရနိုင်ဘူးဆိုတာကဘာကြောင့်လဲလို့မေးရင်လည်းမြတ်စွာဘုရားကမဂ္ဂင်7ပါးစုံညောကျင့်ဖို့ကျင့်မှတန်လျင်ဒီမဂ္ဂတစ္ဆာတရားကဒုက္ခချုပ်ရနိဗ္ဗာန်ကိုရောက်ကြောင်းဖြစ်တယ်လို့အတိအကျဟောထားတယ်။သို့တော့တခါတည်းမှာဥဒ္ဓလုဒုတိယဇန်စတဲ့အထက်ပိုင်းဇန်ဒီကိုဝိပဿနာ7ပါးသုံးတာကနိဗ္ဗာန်ကိုမျက်မှောက်ပြုခဲ့မယ်ဆိုရင်တော့ဘုမေညာဒီမှာသမ္မာသင်္ကပ္ပမပါတဲ့မဂ္ဂင်9ပါးတော့ဖြစ်တယ်နော်။ဒါကတော့သင်ချက်ပေါ့။နာမသမารိမပါတဲ့မဂ္ဂင်9ပါးဆိုတာတော့ရှိကောင်းလားမရှိကောင်းဘူးနော်ဒီတော့သမာဓိထူထောင်ဖို့မလိုဘူးဆိုလို့ရှိရင်မဂ္ဂင်က9ပါးပဲဖြစ်သွားလိမ့်နော်ဒီလိုဆိုရင်သုတ္တဝိပဒနာယာနိကပုဂ္ဂိုလ်ကသမာဓိထူထောင်ဖို့မလိုဘူးဟုတ်လားဆိုပြီးတော့ဖြစ်ကြတော့ပြောကြတယ်သုတ္တဝိပဒနာယာနိကပုဂ္ဂိုလ်ဆိုတာလည်းသမာဓိထူထောင်ရပါတယ်နော်သို့တော့သူ့သမာဓိကဉာဏ်ရအောင်လို့ဒီကသမာဓိမထူထောင်ဘူးတိတုပ္ပဇာရအဖြစ်ဥပ္ပဇာရသမာဓိဥပ္ပဇာရသမာဓိဆိုတာကတော့ဇာဏ္ဏကနေတဲ့သမာဓိတွေကိုဥပ္ပဇာရသမာဓိအဖြစ်လို့ခေါ်ပါတယ်။သို့တော့ဇာဏ္ဏကနေတဲ့သမာဓိနဲ့သမာဓိဒီဂရီသံချိန်ချင်းတူညီနေတဲ့ကမ္မဝဆရထွတ်ထိပ်တို့ရောက်နေတဲ့ကမ္မဝဆရသမာဓိတစ်မျိုးကိုလည်းဥပ္ပဇာရသမာဓိလို့ခေါ်ပါတယ်။အဲ့ဒီဥပ္ပဇာရသမာဓိဖိုက်အောင်တော့သမာဓိထူထောင်ရမှာဖြစ်တယ်။ဇန်သမာဓိရောက်အောင်လို့ကသမာဓိမထူထောင်တာ။ဘာကြောင့်ဒီလိုပြောနိုင်တယ်လဲ။ ပြောနိုင်တဲ့အခါမှာအကြောင်းရှိပါတယ်ဝိတ္တိမေအချက်ကမှာဒုတိယအတွက်သံမျက်နှာ220နဲ့နှစ်မှာဖွင့်ဆိုထားပါတယ်နော်ဦးဇင်းတို့ဒီသုဒ္ဓဝိပဿနာယာနိကပုဂ္ဂိုလ်သမထယာနိကပုဂ္ဂိုလ်ဆိုပြီးတော့ဝိပဿနာကူးတဲ့ဒိဋ္ဌိဝိတ္တိသက္ကံကူးတဲ့အခါမှာပုဂ္ဂိုလ်3မျိုးရှိသုဒ္ဓဝိပဿနာယာနိကပုဂ္ဂိုလ်ကဉာဏ်ရထားတဲ့ပုဂ္ဂိုလ်သမဘာ7ပါးသဘာဝတော်၎င်း7ပါးလုံးတော်၎င်းယက်ရှိထားတဲ့ပုဂ္ဂိုလ်ဖြစ်သောတောတဝိပဒနာယာနိကပုဂ္ဂိုလ်ကတော့နေဝတညာနာတညာယရဏဇံကတပါးကျန်းဇံဒီကိုဝင်စားဉာဏ်ဇံတစ်ခုကိုဝင်စားဝင်စားပြီးတော့မိမိဝင်စားတဲ့ဇံမထပြီးတဲ့အချိန်ခါမှာသုဇံအင်္ဂါတွေကို၎င်းဇံအင်္ဂါနဲ့ရှင်တွဲနေတဲ့ဇဏတံပြုတ်ရာတွေကို၎င်းလက္ခဏာရတပုစုံပရထဏီအပြင်စတင်သိသိရပါတယ်အဲ့ဒီသိသိရမယ်ဆိုတာလဲဝိသုဒ္ဓိမေအတ္တရာဒုတိယရဲ့ဇံမေနာ222သာဘယေ663မှာအတိအကျသင်ကြားထားတယ်နော်သိသိပြီးတဲ့အချိန်ခါကျတော့မှဒီနန္တရားတွေဒီဘာကိုမိတွေ့ပြီးဖြစ်ပေါ်နေကြရပါသလဲဆိုပြီးတော့နန္တရားတို့ရဲ့မိယာဖြစ်တဲ့ယုတ်တရားတွေကိုသိသိတက်ပြီးသိစီရတယ်။အဲဒီယုတ်တရားတွေကဘုရိယဥပါဒါဟုတ်ဖြစ်ပါတယ်နော်။အဲဒီဘုရိယဥပါဒါဟုတ်တွေကယုတ်တရားမနေ့ကနန္တန်တရားတွေကနန္တရားအဲဒီမှာယုတ်နံစခွဲရတယ်။အဲဒီယုတ်နံတွေသိသိပြီးတဲ့အခါပကိဉ္စကသင်္ခါရအမိရတဲ့ဉာဏ်ကြံနေတဲ့ယုတ်တရားနန္တရားတွေကိုသိသိလက်ပြီးသိစီရပါတယ်။ဒါကသမထယန္တိကပုဂ္ဂိုလ်နံကမ္မထံကနေစသိသိခြင်းနဲ့သမထယာနိကပုဂ္ဂိုလ်အတွက်သို့တော့ဒီသမထယာနိကပုဂ္ဂိုလ်ကနံကမ္မထံကနေစပြီးမသိသိခြင်းဘူးယုတ်ကမ္မထံကပဲစသိသိခြင်းမဖြစ်ဘူးလားဆိုဖြစ်တယ်ယုတ်ကမ္မထံကနေစပြီးသိသိခြင်းနဲ့သမထယာနိကပုဂ္ဂိုလ်ရဲ့နံသမာဓိရအောင်သမာဓိမထူထောင်မဲ့ဝိပဿနာကိုတက်ရိုက်သွားခြင်းနဲ့သုဒ္ဓဝိပဿနာယာနိကပုဂ္ဂိုလ်ရဲ့အဲ့ဒီပုဂ္ဂိုလ်ကဘယ်ကမ္မထံကနေစပြီးအထောက်အမဲလို့သိကြမရှိဘူးလားရှိတယ်အဲ့ဒီအချက်ကိုဝိသုဒ္ဓိမေအထက်ကရာဒုတိယကစာမျက်နှာ222သာဘယေ664မှာအတိအကျရှင်းထားတယ်နော်ဘယ်လိုရှင်းထားလဲသုဒ္ဓဝိပဿနာယာနိကောဘာနာအယမေဝဝသမထယာနိကောတတုဓာတုဝဝထနိဥဒ္ဒန္တဒေသံဒေသံဓာတုပရိခမုခနာအညာတရမုခဝတိနသင်္ခေပတောဘဝိထရတောဘသတ္တသောဓာတုယောပရိခနာတိဘာနာနောက်တမျိုးသောကသုဒ္ဓဝိပဿနာယာနိကောဘာဥဒ္ဒဝိပဒနာယာနိကပုဂ္ဂိုလ်တိလကောအယမေဝဝသမထယာနိကောယောဂမထံကစသင်စီလိုတဲ့ဤသမထယာနိကပုဂ္ဂိုလ်တိလကောသတုဓာတုဝဝထာနိသတုဓာတုဝဝထာကမထာနိဘုဒ္ဓနာဖွင့်စောအခေပြီကုံသောဒေသံဒေသံဓာတုပရိကမုခနာထိုထိုဓာတိလေးပါးကိုသင်စီကြောင်ဖြစ်သောနိလန်တို့တွင်အညတရာမုခဝတေနတဏိနီဤအစွမ်းအဖြင့်သင်္ခေပတောဘအကျင့်ဤအဖြင့်သောလကောဝိထာရတောဘအကျင့်ဤအဖြင့်သောလကောသတ္တသောဓာတုယောဓာတိလေးပါးတို့ကိုပရိက္ခဏာတိဉာဏ်ဖြင့်ပိုင်းခြားယူဤဝါသိသိဤ။ဒါဖြင့်သုဒ္ဓဝိပဒနာယန္တိကပုဂ္ဂိုလ်သို့မဟုတ်ယောဂမထံကနေစပြီးတော့ဒိဋ္ဌိဝိသုဒ္ဓိသက္ကံကိုကုလို့တဲ့သမထယန္တိကပုဂ္ဂိုလ်တွေဘာကိုစပြီးအထောက်အမလဲ။ယောဂမထံဟုတ်ကလား။သုဒ္ဓဝိပဒနာယာနိကပုဂ္ဂိုလ်ဝိပဒနာကိုတက်ရိုက်သွားခြင်းတဲ့ပုဂ္ဂိုလ်ဒီဘာကမထံကနေစအထုရမလဲဓကမထံဓကမထံအကျဉ်းဤအကျဉ်းဤအကျဉ်းဤအထုပုံအကျဉ်းဤအထုပုံတွင်ကိုသုဒ္ဓတောဝဝထံကမထံအမည်ဖြင့်ဝိသုဒ္ဓိမေအထကရာပထမအတွဲမှာအတိအကျဖွင့်ထားအဲ့ဒီဖွင့်ဆိုထားတဲ့နိလန်တို့ဖြင့်မိမိကြိုက်နေတဲ့ဒီတဏိနည်းဖြင့်အကျဉ်းဤကြိုက်ရင်လည်းအကျဉ်းဤဖြင့်အကျဉ်းဒီမှာ2နီးအကျဉ်းဒီမှာ19နီးတော့ကို19နီးဖွင့်ထားပါတယ်နော်အဲ့ဒီနီလန်းတွေတဲ့ကကြိုက်နေတဲ့ရာနီလန်းတစ်ခုခုဖြင့်သတ္တသောဓာတုယောပရိက္ခဏာတိဓာတိလေးပါးတို့ကိုစပြီးသိသိပါဆိုပြီးပြောကြားထားဘာဖြစ်လို့ဝိသုဒ္ဓိသက္ကံကိုကုတဲ့အချိန်ခါမှာနံကမထံကနေစပြီးတော့ဒိဋ္ဌိဝိသုဒ္ဓိသက္ကံနော်ဒိဋ္ဌိဝိသုဒ္ဓိသက္ကံကိုကုတဲ့အပိုင်းမှာနံကမထံကနေစကုတဲ့နီလန်းရှိနန္တရားကနေစသိသိတဲ့ယောဂမထံကစသိသိတဲ့နည်းလေရှိအဲ့ဒီနှစ်နည်းမှာသုဒ္ဓဝိပဒနာယာနိကပုဂ္ဂိုလ်ကဘယ်ကမထံကနေစသိသိရမလဲယောဂမထံကစသိသိရမယ်နောက်တစ်ခုသမထယာနိကပုဂ္ဂိုလ်ကနံကမထံကစခြင်းနဲ့စသူ့သမားဒီသွန်အပ်တော့နံကနေစရှိရဒီလိုမှမဟုတ်ခဲ့ယောဂကနေစပြီးသိသိခြင်းလည်းသူမရဘူးလားရနှစ်နည်းရနော်အဲ့ဒီလိုနှစ်နည်းရနေတော့သုဒ္ဓဝိပဒနာယာနိကပုဂ္ဂိုလ်ကယောဂမထံကနေစပြီးသိသိခြင်းနဲ့ဆိုလို့ရှိရင်သမထယာနိကပုဂ္ဂိုလ်ကလည်းယောဂမထံကပဲစသိသိခြင်းနဲ့ဆိုရင်ဘာကမထံကိုအထုရမလဲတတုဓာတုဝဝထံကမထံအထုရတတုဓာတုဝဝထံလို့ခေါ်ဆိုအပ်တဲ့ဓကမထံကိုအထုရဘာဖြစ်လို့လဲလောကပြောခဲ့ပြီနော် သမထဘိုင်းမှာသမာဓိပြောင်းတဲ့အပိုင်းမှာကမ္မထံ40ခုကြားတယ်မှန်။ဒါပြင်းတဲ့ဝိပဿနာဘိုင်းတော့ရောက်လာပြီဆိုလို့ရှိရင်ကမ္မထံဘယ်နှမျိုးရှိလဲ။မျိုး။ယုတ်ကမ္မထံ၊နံကမ္မထံ။ယုတ်ကမ္မထံ၊နံကမ္မထံနှစ်မျိုးရှိတဲ့အတက်ကမြတ်စွာဘုရားသည်ယုတ်ကမ္မထံကိုဟောတော်မူခဲ့ရင်ဘယ်လိုဟောသလဲ။တထဗကဝါရူပကမ္မထံနံကတိတော့သင်္ခေပမနတိကာရဝတိနဝဝိထာရမနတိကာရဝတိနဝသတုဓာတုဝဝဌာဏကတိတိတထထောယုတ်ကမ္မထံနကမ္မထံနှမျိုးတို့တေမကဝါမြတ်စွာဘုရားသည်ရူပကမ္မထံနယုတ်ကမ္မထံကိုကထင်တော်ဟောကြားပြတာသုဆုံးမတော်မူခဲ့သည်ရှိသောသင်္ခေပမနတိကာရဝတိနဝအကျဉ်းနှလုံးသွင်းနေ၏အစွမ်းအဖြင့်ထောလကောင်ဝိထာရမနတိကာရဝတိနဝအကျဉ်းနှလုံးသွင်းနေ၏အစွမ်းအဖြင့်ထောလကောင်သတုဓာတုဘဝဋ္ဌာဏံသတုဓာတုဘဝဋ္ဌကမ္မထံကိုကတိတိဟောကြားပြတာသို့သုံးပါတော်မူမြတ်ဓမ္မတာဖြစ်ပေ၏။ဘုရားရှင်ကိုယ်တော်တိုင်ကယုတ်ကမ္မထံနံကမ္မထံနှစ်မျိုးတို့တွင်ယုတ်ကမ္မထံကိုသိသိဘုံကိုဟောကြားပြတာသို့သုံးပါတော်မူတဲ့အချိန်ခါမှာဓကမ္မထံအကျဉ်းနှလုံးသွင်းသည့်အစွမ်းဖြင့်တော်လဲဟောကြားပြတာသို့သုံးပါတော်မူတတ်တယ်။ဓကမ္မထံအကျဉ်းနှလုံးသွင်းသည့်အစွမ်းဖြင့်တော်လဲဟောကြားပြတာသို့သုံးပါတော်မူတတ်တယ်။ဒီတော့ယုတ်ကမ္မထံရှုခွင့်နဲ့ပတ်သက်လို့ဘုရားရှင်ကဘယ်နည်းဟောတယ်နည်းနည်းပဲဟောတယ်ဓကမ္မထံအကျဉ်းဤဓကမ္မထံအကျဉ်းဤဒီတော့ဘုရားရှင်ကိုယ်တော်တိုင်ကနည်းနည်းပဲဟောထားတဲ့အတွေ့ယုတ်ကမ္မထံကနေစပြီးတော့ဒိဋ္ဌိဝိသုဒ္ဓိသခန်းကိုကျင့်တယ်ဆိုလို့ရှိရင်ဘုရားဟောတဲ့အတိုင်းဓကမ္မထံအကျဉ်းဤကြရင်လည်းအကျဉ်းဤကနေစချုအကျဉ်းဤကြရင်လည်းအကျဉ်းဤကနေစချုပြီးတော့ဘယ်လိုဆုလုပ်ပါလဲနော်ဒီတော့အဲ့ဒီလိုဓကမထအကျဉ်းဤအကျဉ်းဤနှစ်နည်းကြိုက်တဲ့နည်းကနေစချုရမယ်ဆိုရင်တော့ဒီညမှာတော့ဓကမထအကျဉ်းဤနှလုံးသွင်းပုံလေးကိုပြောဖို့ကြည့်ဝဲထားပါတယ်နော်ဆိုနှလုံးသွင်းပုံကိုမြတ်စွာဘုရားကမဟာသတိပဋ္ဌာန်သုတ်တံသတုဓာတုဝဝထံဖိုင်မှာဘယ်လိုဟောထားလဲကုဏ္ဏသဗြဟ္မဘိကဝေဘိကုဣမမေဝအကာယံယထာတိတံယထာပနိဟိတံဓာတုသောပိဿဝကတိအတ္တိမသမေကာယေပတဝိဓာတုအဘောဓာတုတေဇောဓာတုဝါယောဓာတုတိဘိက္ခဝေစေတယံတို့ကုဏ္ဏသဗရဏံတမျိုးသောကဘိက္ခုယောဂီယဟန်တိယထာတိတံတိမြတ်တိုင်းသောယထပဏိဟိတံသံမြတ်တိုင်းသောဣမမေဝကာယံဤရူပကာယကိုကြီးကိုပင်လျင်ဣမသမိကာယေဤရူပကာယ၌ပထဝီဓာတုပထဝီဓာတ်တိအဘောဓာတုအဘောဓာတ်တိဧသောဓာတုတေသောဓာတ်တိဝါယောဓာတုဝါယောဓာတ်တိအတ္တိရှိဣတိဤသောဓာတုသောဓာတဘောအစုပုံအပြင်ပစ္စဝကတိအတိအတိတလုံးစီတလုံးစီဆင်ញင်သုံးသရှုပ၍နေပေ၏ဓကမထံပြည်တဲ့ခန်းလေးဓာတုမနတိကာရပပအနေနဲ့မြတ်စွာဘုရားမဟာသတိပ္ပဏသုတ်တံမှာဟောထားတယ်နော်ဒီခန္ဓာကိုယ်ကြီးရရင်ရတဲ့အတိုင်းထိုင်ရင်ထိုင်တဲ့အတိုင်းအိမ်အိတ်တဲ့အတိုင်းသွားရင်သွားတဲ့အတိုင်းပေါ့ဒီမြဲတိုင်းထမ်းမြဲတိုင်းဖြစ်တဲ့ဒီခန္ဓာကိုယ်ကြီးထဲမှာဒီရူပကာယကိုယ်ကြီးထဲမှာပထဝီဓာတ်ရှိတယ်အဘောဓာတ်ရှိတယ်ဒီဇောဓာတ်ရှိတယ်ဝါယောဓာတ်ရှိတယ်လို့အတိအတိတလုံးစီတလုံးစီဓာတ်ဘောအဖြစ်ရှင်ရှင်သုံးသပ်ရှုပ်ပါနေပါဆိုပြီးဒီလိုညွှန်ကြားထားတယ်အဲ့ဒီညွှန်ကြားချက်ကိုမြတ်စွာဘုရားကဥပမာလေးနဲ့ဖြတ်ပြီးဟောထားတယ်တေယထာပိဘေခဝေတကောဂောကတကောဟာဂောကတကံဒေဝာတိဝါဘာဝိဝတိတဝါသတုမဘေတိပိလာတော်ဝိပစိတ်တဝါနိသိဏောအတ္တဧဝမေဝခောဘိက္ခွေဘိက္ခုဣမမေဝကာယံယထာတိတံယထာပနိဟိတံဓာတုသောပိစ္ဆဝကတိအတ္တိဣမသမိင်ကာယေပတဝိဓာတုအဘောဓာတုတေသောဓာတုဝါယောဓာတုတိဘိက္ခဝေပရိသလေးပါစေတစေတမိတို့တရားထပိဖြစ်တည်ဖြစ်ရာနှိုင်းခိုင်ပွဲရာလောကဥပမာတိကဒေခောကျွမ်းကျင်လိမ့်မသောခောကတကောဝါနောတယောက်ျားတိတော်၎င်းဘောဂန္တကတိဝါဒီဝါနွားသာယောက်ျားဤတပိတိတော်၎င်းခဝိန်နွားမကောဝတိတဝါတပိ၍သတုမဟာပတိလမ်းမလေးပြပေါင်းဆောင်ရာအရ၌ဘိလာသောအဖို့အစုအဖြင့်ဝါအတတချက်ဘိလာသောအဖို့အစုအဖြင့်ဝါတပုံစီတပုံစီဝိပဇိတဝါအတတချက်အယုတ္တချက်စသည်ခွဲခြားဝေဖန်၍ဤသိန်တော်ထိုင်နေသည့်အတ္တဖြစ်လျာ၏ဘိက္ခဝေပရိသတ်လေးပါစေတချက်သမီးတို့ဧဝမိဝါခောဤဥပမအတုသာလျှင်ဘိက္ခုယောဂီယံတိယထာတိတံတိမြတ်တိုင်းသောယထာပနိဟိတံထာမြတ်တိုင်းသောဣမမေဝကာယံဤရူပကာယကိုကြီးကိုပင်လျှင်ဣမသမိင်ကာယေဤရူပကာယကို၌ ပထဝီဓာတုပထဝီဓာတိအဘောဓာတုအဘောဓာတိတေဇောဓာတုတေဇောဓာတိဝါယောဓာတုဝါယောဓာတိအဋ္ဌိကိဣတိဤသောဓာတုသောဓာတဘောအစုဘုံအဖြစ်သစ္စာဝခတိအတိအတိတလုံးစီတလုံးစီခွဲခြားစိတ်ဖြာ၍ရှုပါသုံးသာ၍နေပေ၏ဥပမာလေးနဲ့မြတ်စွာဘုရားဆက်ဟောနော်အမကျွမ်းကျင်တဲ့ဘဒ္ဒယောက်ျားသုံးဖို့ဘဒ္ဒယောက်ျားရဲ့အတူဖြစ်ကနွားမတကောင်ကိုတက်ပြပြီးတော့နမ၄ပြောင်းကောင်းဆုံးတဲ့အရာမှာအသားရေတဘုံအယိုရေတဘုံဥရေအသက်ရေတဘုံစသဖြင့်တဘုံစီတဘုံစီပုံပြီးတော့ထန်ရောက်နေတယ်သူတက်ကိုခေတ္တရဟန်းတို့ဒီဥပမာအတိုင်းပဲယောဂီယဟန်းတို့တပါးကဒီမြေတိုင်းထမ်းမြေတိုင်းတော့မိမိရဲ့ရူပကာယခန္ဓာကိုကြည့်တဲ့သူညံဆိုင်ပြီးတော့ဒီရူပကာယခန္ဓာကိုကြည့်တဲ့မှာပထဝီဓာတ်ရှိတယ်အာဘောဓာတ်ရှိတယ်ဤဇောဓာတ်ရှိတယ်ဝါယောဓာတ်ရှိတယ်လို့အတိအတိတလုံးစီတလုံးစီဓာတ်သဘောအဖြစ်သင်ခြင်းသုံးသပ်ရှုပွား၍နေပါဆိုပြီးတော့ဒီလိုညွှန်ကြားတယ်နော်ဒီညွှန်ကြားချက်ကလေးကဘာပြောလိုတာလဲဆိုပြီးတော့ပြောလို့ရင်အတိဘက်ကိုအထက်ကရာဆရာတော်ကဖွင့်ထားပါတယ်နော်မူလဗန္ဒတအထကရာပထမအတွက်သံမျက်နှာ186မှာဖွင့်ထားတယ်။ယထာခောကတကတခဝိဘောဓိတတ္တပိအာဂတနာအဟာရံတတ္တပိဟာရိတဝတ္ထဗန္တိတဝထုပင်တတ္တပိဝတိန်တတ္တပိဝတိဓမ္မတံပတ္တံတတ္တပိတဝဒေဝခဝိတိသင်ညာနာအန္တရဒါယတိယာဝနံပဒါလိတဝပိလာသောနဝိဝဇတိယာဝအကျင့်မြတ်လာသောကလပတ်လုံးနန္ထောနွားကိုပရာလိတဝါပေါက်ခွဲ၍ပြည်လာသောအစုအပုံအဖြစ်နဝိဘေဇတိမခွဲကြမွေပန်ရသည်တဝါထိုမြတ်လောသောကာလဘလုံးဘောဂာတကတနွားကြောင့်သာဘောဂာတကတနွားသားယောက်ျား၏မန္တန်၌ဂဝိန်နွားကိုပေါ်တင်တတ်သောပြည်မြေကျွေးမွေးသုံးသင်လျက်ရှိသောနွားသားယောက်ျား၏တန်တန်၌၎င်းအာဂတနာသုတ်တံတင်ချင်းတို့အဟာရတတ္တပိဆောင်ယူသွားစဉ်၌၎င်းဟရိတဝါဆောင်ယူပြီ၍တတ္ထထိုသုတ်တံတင်ချင်း၌ဗန္တိတဝါဖွဲ့ရှိ၍သဗ္ဗင်တတ္တပိသစဉ်၌၎င်းဝရင်တတ္တပိသစဉ်၌၎င်းဝတိဓမ္မတံပတံတတ္တပိသေတိကိုမြင်စဉ်အခ၌၎င်းဓဝတိဝထိုမြတ်လာသောကာလပတ်လုံးကာဝီတိတင်ညာနွားမဟုသောမတင်ညာတိနာအန္တရဒါယတိယထမကွယ်ပြောက်သေးသကဲ့သို့ဘုရားတို့နွားတွေကိုနွားကိုတတ်ပြီးတော့တဘုံစီတဘုံစီခွဲခြားစိတ်ပြမှုမပြုတ်ခင်အပိုင်းပေါ့နော်အဲ့ဒီလိုမပြုတ်ခင်အပိုင်းဆိုတာကဘယ်အပိုင်းနေလဲဆိုတော့နွားကိုကျူးမွေးနေတဲ့အပိုင်းနွားကိုတတ်ဖို့ရန်သုတ်တ်မဲ့သုတ်တန်တင်းချိုင်းကိုဆွဲခေါ်သွားတဲ့အပိုင်းဆွဲခေါ်ပြီးတဲ့အခါတတ်မဲ့ခြေတိုင်းတစ်ခုမှခြေထားတဲ့အပိုင်းမှတ်နေတဲ့အပိုင်းတတ်ပြီးသေအသေးကောင်ကြီးကိုမြင်နေတဲ့အပိုင်းအဲ့ဒီအပိုင်းတွေမှာနွားဆိုတဲ့အမှတ်တင်ကပျောက်သေးသလားမပျောက်သေးဘူးနော်ဒီတော့နွားမကိုကျုံမြင့်တုတ်တင်နေတဲ့အပိုင်းမှာလဲနွားဆိုတဲ့အမှတ်တင်ကဒီနွားတာယောက်ျားရဲ့တန်တန်းမှာရှိနေသေးတယ်သက်ဖို့ရန်တုတ်တန်တင်ချင်းကိုဆွဲခေါ်သွားတဲ့အပိုင်းမှာလဲနွားဆိုတဲ့အမှတ်တင်ကရှိနေသေးတယ်ဆွဲခေါ်ပြီးတော့တတ်မဲ့တိုင်းတိုင်းမှာဖွဲ့ချီထားတဲ့အချိန်ခါမှာလဲနွားဆိုတဲ့အမှတ်တင်ကရှိနေသေးတယ်သတ်နေတဲ့အချိန်ခါမှာလဲနွားဆိုတဲ့အမှတ်တင်ညာရှိနေသေးတယ်။သတ်ပြီးလို့အသေးကောင်ကြီးတုံးလုံးအတိုင်းမြင်နေတဲ့အချိန်ခါမှာလဲနွားဆိုတဲ့အမှတ်တင်ညာရှိနေသေးတယ်။ဒါပေမဲ့လို့မဖြစ်လာလဲဝိပဇိတဝနိသိဏတာဘာဏခဝိတိတင်ညာအန္တရဒါယတိမန္တတင်ညာဘုဒ္ဓတိနန္တအင်ဟောတိအဟံခဝိဝေကိနာမိဣမေခဝိဟရန္တိတိအသားတွေအယိုးတွေဥတွေအသေးတွေတဘုံစီတဘုံစီပုံခွဲချက်သိပြပြီးတော့ပုံလိုက်နော်ပုံလိုက်ပြီးတော့နမ်းမလေးပြပေါ့ဆုံတဲ့နေရာမှာထိုင်ပြီးတော့ရောင်းတယ်အဲ့ဒီအခါမှာဂာဝိတိတင်ညာအန္တရဒါယတိနမ်းမဆိုတဲ့အမှတ်တင်ညာဝဲဖြောက်သွားတယ်မန္တတင်ညာဘုဒ္ဓတိနွားသားဆိုတဲ့အမှတ်တင်ညာပဲဖြစ်ပေါ်နေတယ်ခொနဲ့ကနွားဆိုတဲ့အမှတ်တင်ညာမပြောက်သေးဘူးနော်နွားကိုတေချာဖြတ်ပြီးတော့တဘုံစီတဘုံစီအတာတချအယုတချဥရေအသေးတွေတခြားတဘုံစီတဘုံစီခွဲခြားစိတ်ပြပြီးလမ်းမလေးပြပေါင်းစုံတဲ့နေရာမှာထိုင်ပြီးရောက်နေတဲ့အချိန်ကကြတော့နွားဆိုတဲ့အမှတ်တင်ညာရှိသေးလားမရှိတော့ဘူး။ဘာအမှတ်တင်ညာပဲပေါ်လာတယ်လေ။နွားသားဆိုတဲ့အမှတ်တင်ညာပဲပေါ်လာတယ်။ငါဟာနွားရောက်နေတယ်လို့ဒီလိုစိတ်ထားမျိုးသူ့မှာရှိသလားမရှိဘူး။ငါထာမှာဒီလူတွေကနွားတွေလောက်နွားလာဝယ်နေတာပဲဆိုတဲ့စိတ်ထားမှာရှိလားမရှိဘူး။ဘယ်လိုစိတ်ထားတာရှိလဲ။န Nwada yaw ni re. Ngata ma nwada la wai ni re si be. Hilo si ta be si. No? Antha kota ahamanda wegi nami ime manda harande se wa hodi. Ngaha nwabe yaw ni, nwada be yaw ni re. Di luri hale ngata ma nwada be la wai ni re si ta be si be. Ewa mewa ima da be be kuno pobe bala budu sana gale. Ibuda dabi bafisi dadabi dawa diwa tato di wabuklo diwa zinyana antara daya di Yawa imam yewa gaya yata di daya da bani hidang kena wina ibo kankadawa Nadu do na pinsa wakadi Ikana goji wa no? Kena wina ibo kankadawa Yodong yokheri go nyana dilongzi dilongzi kwaja sifya bi Dadabo asupong apie Nalong batu ya di ဒီတိရအတိုင်းပေါ့ဒီမြဲတိုင်းထမ်းမြဲတိုင်းဒီခန္ဓာကိုယ်ကြီးတယ်။ညာရတဲ့အတိုင်းခန္ဓာတိုင်းအေးအေးတဲ့အတိုင်းသွားရင်သွားတဲ့အတိုင်းဒီမြဲတိုင်းထမ်းမြဲတိုင်းဖြစ်တဲ့ဒီခန္ဓာကိုယ်ကြီးတဲ့ကိုညာစိုက်ပြီးတော့ခန္ဓာလို့ခေါ်ဆိုအပ်တဲ့ယုတ်တုံးယုတ်ခဲတွေကိုညာနဲ့တလုံးစီလုံးစီခွဲခြားစိုက်ပြပြီးတော့အတိအတိတတ်ဘောကိုနှလုံးမသွင်းရသေးဘူး။အဲ့ဒီလိုနှလုံးမသွ ဂ္ဂိုလ်တန်တမှာဘာဖြစ်နေလဲသတ္တောတိဝါပုဂ္ဂလောတိဝါသိညာဏအန္တရတေတိယောကျမိမပုဂ္ဂိုလ်တတ္တဝါဆိုတဲ့အမှတ်တင်ညာကွယ်ပါမကွယ်သေးဘူးကွယ်ပြောင်းမှုမရှိသေးဘူးဓာတ်အနေနဲ့အလုံးမသွင်းရဘူးနော်ဒါပေမဲ့ဘာဖြစ်လာလဲဓာတုသောပိစ္ဆဝခတောပဏ္ဏတတ္တတင်ညာအန္တရတေတိဓာတုဝတိနေဝစိတ္တံတန်ဋိဌတိဓာတုသောဓာတဘောအစုဘုံအဖြစ်ပိစ္ဆဝခတောယုတ်တုံးယုတ်ခဲကိုအတိအတိဉာဏ်ဖြင့်ဖြိုဖွက်ဖြစ်စီ၍ရှင်ရှင်သုံးသပ်ယူပွက်လျက်ရှိသောအတ္တထိုယောဂီယဟန်ရဲ့တန်တန်၌တတ္တအဉ္ဇာယောက်ျားမိမာပုဂ္ဂိုလ်တ attva ဟုခေါ်ဆိုအပ်တဲ့တတ္တအဉ္ဇာသည်အန္တရဒယတိပြျောက်၍သွားလေ၏ဓာတုဝတိနေဝတ္တယအစွာဖြင့်တည်းစိတ်တန်စိတ်သည်တန်တိတ္တိကောင်းစွာတည်နေပေ၏ဓာတ်ရဲ့အတ္တဘောအပြင်ကောင်းစွာတည်နေတယ်အဲ့ဒီအပိုင်းနဲ့ပတ်သက်ပြီးတော့ဒီကံဆရာတော်ကလည်းဖွင့်ဆိုထားပါတယ်နော်ဘယ်လိုဖွင့်ဆိုလဲဒီခဏဝိနည်းဘောကရုပ်ပိုင်းမှာခဏရုပ်တုံးရုပ်ခဲခဏဆိုတာကဘာဆိုတာလဲအတုံးအခဲဒီနေရာမှာရုပ်ပိုင်းဆိုတော့ရုပ်တုံးရုပ်ခဲအဲ့ဒီရုပ်တုံးရုပ်ခဲနဲ့ပတ်သက်ပြီးတော့မူလဗန္ဒတာဒီကပထမအတွက်ဇာမျက်နှာ365မှာဖွင့်ထားတယ်နော်ခဏဝိနည်းဘောကံဒီသန္တတိသမုဟာကိစ္စကဏနာဝိနည်းဘုံသနာဝိဝေသနာကနဝိနေဘောကံဒီကနဝိနေဘောကဟူဒီကတန္တတိသမုဟာကိစ္စကဏနာတန္တတိကဏသမုဟာကဏကိစ္စကဏတို့ကိုဝိနိဘုဇဏံအတိအတိတလုံးစီတလုံးစီညာနှင့်ခွဲခြားသိချာခြင်းဒီဝိဝေဇဏံအတိအတိတလုံးစီတလုံးစီညာနှင့်ခွဲခြားသိချာ၍ရွေးချယ်ခြင်းဒီကနဝိနေဘောကဆိုတာကဘာလဲတန္တတိရုပ်ပိုင်းမှာပေါ့နော်တန္တတိကဏသမုဟာကဏကိစ္စကဏရုပ်ပိုင်းမှာကဏဘယ်နှခုရှိလဲသုံးမျိုးမန္တတိကဏဆိုတာကတော့ဦးဇင်းတို့ရုပ်ပိုင်းရှုထားတဲ့ယောဂီများနားလည်လိမ့်မယ်။ဥမာသက္ကုတ္တကကလဆူချပါဆို။ညခွဲလိုက်တော့ရုပ်ဘယ်နှမျိုးရှိလဲ။ဆံမျိုး။ဆံမျိုးထဲမှာတိဇောတက်ကလေးဖန်ဆင်းလိုက်ရင်တိဇောတက်ကလေးကြောင့်ယုတ်ကလကလေးတွေဆင်းခဲ့ဆင်းတဲ့ဘယ်နှဆင့်လောက်ဖြစ်သွားတတ်လဲ။၄-၅ဆင့်လောက်ဖြစ်သွားတတ်။အဲဒီ၄-၅ဆင့်ကို၄-၅ဆင့်အနေနဲ့မမြင်ပဲအစဉ်အတန်းလေးတစ်ခုအဖြစ်မြင်တဲ့တန်တိကဏဖုံးသွား။အလားတူပဲဦးဇင်းတို့ဒီသက္ကုတ္တကကလမှာပါနေတဲ့ဩဇာရှိဒီဩဇာတိဟောအဟာရဇတ်ဩဇာရဲ့အဘိထောက်ပမှုကိုရရှိရင်အဟာရဇတ်ကလတ်ဒီမှာပါနေတဲ့ဩဇာရဲ့အဘိထောက်ပမှုကိုရရှိခဲ့ရင်မဖြစ်မလဲ။သင်္ကေသင်္ကေယုတ်ကလတ်ကလေးတွေကို၄ငါးစင်အစီထပ်ပြီးဖြစ်စီတတ်နော်။အဲဒီလိုဖြစ်စီတဲ့အခါမှာလည်းဒီယုတ်ကလတ်ကလေးတွေကိုအစဉ်တန်းတရံအဖြစ်နဲ့မြင်တဲ့တဏှတိကနာလို့ခေါ်ပါတယ်။တဥတ္တတဟာရကြောင့်ဖြစ်တဲ့ယုတ်တွေကိုအစဉ်အတန်းတရံတဲ့အနေနဲ့မြင်နေတယ်။အဲဒီလိုမြင်နေခဲ့ရင်တဏှတိကနာဖုံးနေတယ်လို့ခေါ်ပါတယ်။ကလကလေးတွေကိုတစ်ခုစီတစ်ခုစီညာနဲ့ခေါ်ကြစိတ်ပြပြီးမြင်ခဲ့ရင်တော့တဏှိကဏပြိုသွားတယ်။အဲဒီကဏကိုညာနဲ့ပြိုတော့အောင်ဖြိုခွဲရတယ်။ဖြိုခွဲနိုင်ရင်တဏှိကဏပြိုပြီ။ဒါပေမဲ့အဲ့လောက်နဲ့လုံတော့တာမလုံတော့သေးဘူး။အဲဒီကလတစ်ခုတစ်ခုမှာပထဝီအာဘောတေဇောဝါယောဝဏ္ဏကန္ဓရတ္တဩဇာအသိဉာဏ်ရတ္တဩဇာဆိုပြီးဒီဥဒ္ဒဇယုတ်တို့သရိဇယုတ်တို့မှာရှင်မျိုးစီလို့ရှိနော်။အဲ့ဒီရှင်မျိုးသောရုပ်တွေကိုတစ်လုံးစီတစ်လုံးစီညာနဲ့ခွဲခြားသိကြပြီးမမြင်သိရင်လည်းသမုဟာကဏမပြောဘူးအလားတူပဲသက္ကုတ္တကကလတ်တို့မှာကမ္မတကလတ်တွေကြတော့၁၀လုံးချင်း၁၀လုံးပို့၉လုံးချင်းလည်း၉လုံး Jadi mungkin kamu dah yau dekoi, jadi mungkin kamu ni nanti lawan ni lawan ni, ni ane kau jahat siapa ni, mami ini ni nanti muka kena, mesti ada. Nanti lawan ni lawan ni, ni ane kau jahat siapa ni, ni gaya ni, muka kena, yau. Kaisa kena sura kah, nanti lawan ni lawan ni lawan ni, ni ane kau jahat siapa ni, mami, siapa melu. Kalau dekoi aduh mati si ni dek, betul ni, abah desa wayau sari, abah dia. เสียงโยชินเสียงโยกุมโยชินเลยกุมโยเสียงโยชินเลยเสียงโยบุไอ้เสียงโยกุมโยเสียงโยต่อโยกย่าเดียกะมีบิดอสัญญาลงงานกิจการจะเคลียร์กุสังเกตุปุ๊บมาถ้ากูได้ก็กล่าวมาสุจาวาตุเนาะถ้าคนไหนต่อตัวเดียสักกูเรามาปฐวีได้ก็บาเกิดสัตว์สังโยนนั่นเป็นสนะท่านละกล่าวดูพี่นี่เลยยังกุมโยต่อโยกย่าเดียกะโอ้ก็ขันเลนต่อเสียงอภิขันเลนไม่ได้ท่านอะไรต่อ Kalau dua sih desa kita ni kalau dua macam ni ni, jangan kau muda yari, dia apa sih kita sih? Hari kita ni dia itu, jangan kau muda yau lembut, mati u. Batu ini lembut mati u, kalau dua sih. Hari tu mati gay, jangan kau muda yau dekat. Jadi batu ini bawa malam ini ni barat ini barat sudah, ni lelum cium. Batu ini dah bawa jangan kau muda yau dekat. Ini barat ini barat sudah, kalau kau tak kau naik mac cium lagi, jangan kau naik cium lagi apa, ha? Jangan kau, no? Nada ku abah dah kah balung lagi saja le. Abah dah dua, Yuhana ada. Kalau tu Yudia dia ku tu orang buat orang nyaw, pilu pilu, lunga kita saja. Yudia dia ku tu orang pilu pilu. Tiada dah kah peribasana ada. Aduh, fikir Yudia dia ku jenjek sihir, jenjek sihir, jenjek sihir, no, langsung balik. Nada ku. Wajudaga balut le, bahagia. Namu dirana rada, cunye lungan kita si. Kacau. Yudia ni mesti saya lungan kita lili si. Adi lungan kita lili ko, banyak si jawab si mak kita kena yum. Jauh jauh ni mak kena apa nama jual le? Dumyo. Nanti kena, namu apa kena, kita kena. Tuh tuh, jauh jauh susun karo, kena limyo susun jauh jauh, no? Aramana kena suraga, aramana lo kore. Ayo yuda de diari fahsali, aramana kena cipare lo jangan nyama dijawab fahsali. Yuda de di, ayo yuda de diala. Hobi dua. Mendingan ibali doa mabya jengga. Permada dadari ko, naku kerja bi kore. Aramana dama sura poci. Hari mar, aramana dama ayah, ayo yuda de diaga, sisri de diari. Aramana dama ayah ga, ayo yuda de diari ga. Ada yang rada ni kan? Jauh dia di sini, lo siapa sih guru rendu? Mending ni balik doa di jauh pasal. Ayo yuda de, nanti hari mana le? Aramana kena sih. Ayo mayuda de, ada yang rada ni? Jauh dia di mana? Aramana kena kah? Masih u, yo yo susun kan? No? Kira jauh dia di mana kena domyo? Eri kena jauh mana bahfir le? Loga jauh ke ada ni? Nada dah tu yau ini bau sih jawa kena ini bau gede nada lek kena jatuh wata rata do ubat hadi. Adi di do yuda nanda dego yudo yoke nando nangai dego. Telung di telung di nanya kaja si piabi cuba tungta nangai nada lek kena di homan dengdo mimi do lek kena agen hilalin. Kena bioma nada nyamie homan. Nada nyamnya bawa leh, macam ni pun ya hai, baca leh. Ni salah lekana, tiang tiampi siung tadi ni. Tukar lekana tiampi tadi siu niyong ni. Nada lekana tiampi tadi siu niyong ni, macam belum ah, macam ni. Ni salah tukar nada lekana yang tung dalam semua siuman macam punya, macam ni. Eh, sebido. Video ni macam gradu dia dua sampai nanti yang dia mati je, pun sudah bah, no? Takkan balik lor ni, ni pun sudah le, pun sudah ni. Jadi, nada nyamnya saya mah, wah, ye jidong eh, kena. Yogosure. Jadi yogosure yogi bokoga. Berhama. Jadi kena yogi aja. Faluan. Kala amongiri. Ya. Kala amongiri ni biro. Kala amongo. Dakwen naima. Lekana rada bisu berapa? Afila desi naima. Mandiri kena. Tamuwa kena. Kaisa kena. Di kena domu biome. Jadi di kala amongiri ni bok meluha. Doa. No. Kaja. Adi lo kala kiri ni ko. Dakwen naibiro. Paramago nyamnya saya bisrek kajaramu, apa file? Dadu do besawa kado benda, dada dinya anda daya di dadu wadini wasi dan tadi jadi ထာတုသောတတ္တဘောအစုပေါ်အဖြင့်ပိဿဝေခါတောအတိအတိတလုံးစီတလုံးစီညာနေခွဲကြဆေးပြရွှေရှုဘောသုံးသာရွှေနေသောအတ္တထိုယောဂဝသရယဟန်တော်ရဲ့တဏ္ဍာ၌တတ္တတင်ညာယောက်ျောမိမဘုဂောတတ္တဝါအတ္တကောင်လေးပြာကောင်ဝိညာဉ်ကောင်အတ္တကောင်ဟုခေါ်ဆိုအပ်တဲ့တတ္တတင်ညာသည်အန္တရာဒယတိပဲပြောက်၍သွားလေတော့ဤတတ္တတင်ညာအရကိုဒီကစီရတော်ကတော့နှမျိုးလုံးဖွင့်ထားပါနော် တတ္တဒိညာတိအတ္တတုအတ္တတုဒိဋ္ဌိဝေဒနာဘုဒ္ဓဒိညာတိဝဒန္တိအတ္တဒိဋ္ဌိနောက်ကိုအစဉ်ပြေးလိုက်နေတဲ့တင်ညာလို့ဆရာတော်ဆရာသမားများကတော့မိတ်ဆိုကြတယ်အတ္တဒိဋ္ဌိနောက်ကိုအစဉ်ပြေးသွားလိုက်နေတယ်ဆိုတာကတော့အသက်ကောင်လေးပြောင်းကောင်ဝိညာဉ်ကောင်အတ္တကောင်ဆိုတာရှိတယ်လို့ကျွမ်းလန်းယုံကြည်နေတဲ့ဒိဋ္ဌိတစ်မျိုးလောကမှာအထင်ရှားရှိအဲ့ဒီအတ္တကိုလည်းခေါ်ရမ်းချက် ဇီဝအတ္တဆိုတာကတော့အဖန်ဆင်းခံရတဲ့အတ္တရဝတိတိတန်တမမသိမပြောခဲ့အကြေခဲ့အခိုင်မာနှစ်သာရအဖြစ်ဒီနေ့အသက်ကောင်လေးပါကောင်ဝိညာဉ်ကောင်အတ္တကောင်လေးရှိတယ်လို့သာသနာ့ဘအယူဆရှိတဲ့ပုဂ္ဂိုလ်တချို့ကစွဲလန်းယုံကြည်ကြတယ်ဒီအတ္တလေးကိုဟုတ်ပရမအတ္တလို့ခေါ်တဲ့ဖန်ဆင်းရှင်ကြီးကဖန်ဆင်းပေးလိုက်ပါတယ်လို့လည်းသူတို့ကစွဲလန်းယုံကြည်ကြတယ်အဲ့ဒီအတ္တဉာဏ်လို့ဒီမှာတတ္တဉာဏ်ကိုဆိုလိုကြောင်းတရားမြတ်တို့ကမိဆိုတယ်ဆိုပြီးတိကဆရာတော်ကဖွင့်ထားတယ်နောက်တစ်မြို့သူကဗာဆက်ခွင့်နဲ့ဝဟရဝတိနာဘုဒ္ဓတင်ညာယပိသအန္တဒါနယုဒ္ဓမိဝဝဟရဤအစွမ်းအဖြစ်လူတို့ခေါ်သုံးသွင်းနေတဲ့ဝဟရဤအစွမ်းဖြစ်ဖြစ်ပေါ်နေတဲ့တတ္တတင်ညာမှထိုးချင်းခါကွဲပြောချင်းခါနဲ့သိနေပါလေမဖြစ်လို့လေယထာဝဒေါကနဝိနေဘောကတသံပါဒနာတော်ဟုတ်မှနိုင်သောအဖြစ်ယုတ်တုံးယုတ်ခဲ့ဒီကိုညာနဲ့ခွဲပြားခွဲခြားသိချပြီးရှုပါသုံးတာချင်းလုံငန်းပြည့်စည်ပြည့်စုံပြီးတဲ့အတွက်ကြောင့်ပဲဆိုလိုရင်ကတော့ယောက်ျားမိမပုဂ္ဂိုလ်တ attva ရှိတယ်လို့ကျွလန်းယုံကြည်နေတဲ့လောကသမညာအတ္တဆိုတဲ့မျိုးပဲယောက်ျားမိမပုဂ္ဂိုလ်တ attva လူနာပြမသင်္ချာရှိတယ်လို့ကျွလန်းယုံကြည်နေတာဘာအတ္တလဲလောကသမညာအတ္တဆိုလောကလူတွေသုံးထုံနေတဲ့အဆွဲပဲခဏကအသက်ကောင်လေးပြန်ကောင်ဝိညာဉ်ကောင်အတ္တကောင်ရှိတယ်ဖန်ဆင်းခြင်းအတ္တရှိတယ်ဖန်ဆင်းကအတ္တလေးရှိပါတယ်လို့ကျွလန်းယုံကြည်နေတာကတော့အတ္တဖြစ်ပြီးအဲ့ဒီနှစ်မျိုးလုံးဒီနေရာမှာသွားသွားတယ်ဘာကြောင့်လဲကနခေါ်တဲ့ယုတ်တုံယုတ်ခဲတွေကိုကလပ်အမှုံလေးတွေထိုက်တဲ့အထိသူ့ဖက်ပြီးတဲ့အခါဒီကလပ်ကလေးတွေကိုတလုံးစီတလုံးစီညာနဲ့ခွဲခြားစစ်ပြပြီးတော့မန္တိကနသမုဟကနကိစ္စကနခေါ်တဲ့ဒီကနသုံးမျိုးကိုပြိုပြိုကွဲတော့အောင်ညာနဲ့တလုံးစီတလုံးစီခွဲခြားစစ်ပြပြီးရှုပါသုံးတာချင်းလုံငတ်ရပြည့်စည်ပြည့်စုံသွားတဲ့အတွက်ကြောင့်ပဲဒါကြောင့်ဒီနေရာမှာလောကသမညာအတ္တဇွဲနဲ့အတ္တဒိဋ္ဌိဇွဲအစွဲနှစ်မျိုးလုံးအလုံးပြိုသွားပါတယ်ကွဲပြောက်သွားတယ်နော်ဒါကြောင့်ဒီနာဟဘဂဝါဣမမေဝကာယံယထာထိတံယထာပဏိဟိတံဓာတုသောပစ္စဝခတိအထိဣမသမေကာယပထဝီဓာတုအဘောဓာတုပိသောဓာတုဝါယောဓာတုတိဒါကြောင့်ဘုရားရှင်ကိုရော်တိုင်းကဒီမဟာသတိပ္ပဏာသုတ်တံမှာရရင်ရတဲ့အတိုင်းထိုင်ရင်ထိုင်တဲ့အတိုင်းအိပ်ရင်အိပ်တဲ့အတိုင်းသွားရင်သွားတဲ့အတိုင်းတည်မြဲတဲ့ထမ်းမြဲတဲ့ဖြစ်တဲ့ဒီခန္ဓာကိုယ်ကြီးတဲ့မှာဓာတဘောအစုဘောအဖြစ်ဤခန္ဓာကိုယ်ကြည့်တဲ့တိုင်ပထဝီဓာတ်ရှိတယ်အဘောဓာတ်ရှိတယ်တေဇောဓာတ်ရှိတယ်ဝါယောဓာတ်ရှိတယ်လို့ဓာတ်ဘောအစုဘောအဖြစ်အတိဒီလုံးစီဒီလုံးစီဆင်းခြင်းသုံးသပ်ရှုပါသုံးသပ်ပြီးနေပါဆိုပြီးဒီလိုဘုရားဟောထားတာပါဆိုပြီးရှင်းတယ်နော်ဘုနကဥပမာလေးနဲ့ဘာသာယောက်ျားဥပမာနဲ့ဆက်ပြီးတော့ဘုရားဟောထားတယ်ဆိုပြီးသက္ကရာဆရာတော်ကရှင်းတယ်ပြီးတော့ဒီရှင်းလင်းချက်ကလေးတွေကိုကြည့်လိုက်နော်ယုတ်ကမထံကိုရှုနေတဲ့ပုဂ္ဂိုလ်ဒီတနည်းအားဖြင့်ဓာတ်ကမထံကိုရှုပါသုံးသပ်နေတဲ့ပုဂ္ဂိုလ်ဒီပထမတတ္တတင်ညာကွာအောင်ရှုဖို့မလိုဘူးလားဒီဝါနေအဲ့ဒီတတ္တဉာဏ်မှာခုနကနှစ်မျိုးပေါ့အတ္တဒိဋ္ဌိနဲ့ရှင်းတွဲနေတဲ့တတ္တဉာဏ်လောကဟောရအဖြစ်ခေါ်သုံးသွင်းနေတဲ့တတ္တဉာဏ်အဲ့ဒီတတ္တဉာဏ်နှစ်မျိုးလုံးကြွားအောင်ရှိဖို့မလိုဘူးလားလိုတယ်ဒီတတ္တဉာဏ်နှစ်မျိုးကြွားရင်းအတွက်ဘာလို့လဲကဏပြိုဖို့အတုံးခဲပြိုရကဏပြိုရင်းအတွက်ဘာလို့လဲယုတ်ကလကလေးတွေကိုပထမညံ့ယုတ်ကလကလေးတွေကိုဓာတ်ခွဲနိုင်ရမယ်ဓာတ်ခွဲပြီးတဲ့အခါမှာဒီယုတ်ကလတစ်ခုအတွင်းမှာရှိနေတဲ့ရှင်မျိုးကိုမျိုးဆံမျိုးသောယုတ်တွေကိုလက္ခဏရတ္တပိစုပရံပရထန်ဒီအဖြစ်သိသိခြူပွားသုံးသတ်တတ်ရမယ်။အဲ့ဒီလိုသုံးသတ်တတ်မှဘာဖြစ်မလဲ။ကဏပြိုမယ်။ကဏပြိုမှအနတ္တဉာဏ်အမြင်ဆိုင်မယ်။အဲ့ဒီကဏပြိုအောင်ခြူပွားသုံးသတ်ဖို့ရအတွက်ညီဝေတော်မူပြီးတော့မြတ်စွာဘုရားကဒီမဟာသတိပ္ပဏသုတ်တံမှာဟောနေတာပါဆိုပြီးတော့ဆက်ကရာဆရာတော်ကရှင်းထားတယ်နော်။ဒီတော့ဦးဇင်းတို့ဒီရှင်းလင်းချက်တွေကိုကြည့်မယ်ဆိုရင်ပေါ့ဦးဇင်းတို့ อีกละกลิ่นเนี่ยเนี่ยเส้นที่กระดิ่งตะเคียนเนี่ยที่ขณะอดีตที่อยู่เรื่อยเส้นที่เว็บบงเว็บบงเป็นนี่ละอ่ะพี่ที่ตะกำมันจะนั่งสิงห์ชูบาตงตาอย่างเนี่ยชูบาตงตาบุญเส้นสิงห์ตัวนี้เดี๋ยวจะดีบุญดูบุญนะดูอะไรเนี่ยอันนี้เลวอาเจ้าก็ที่ตะกำมันจะเจนี่ชูบาตงตาบุญเนี่ยก็เดี๋ยวพี่รู้วิธีที่แม่ตะกร้าปัตมารวมมาสุดท้ายดูว่าวันทำเพื่อนสิ่งละเพื่อนท้าบ้าน อะไรอภัยมาเป็นยังกี่วันสบิดอ่ะคนเก่าวิธีที่แม่ตะกร้าดูจะเว้ยเดี๋ยววิธีอภัยมาจะบีบหัวใจเธอตัวดาวิปัตนาญาณิกาพบกูเอื้อแก่ต้องพบยกกรรมฐานกันซะเต็มที่เจนเนี่ยกรรมฐานญาณิกาพบกูเอื้อแก่ยังบีบดูบ้างหัวใจเธอไอ้หัวใจเจียอยากคุณดูชูบาตุงกับบุญเลโก้เทกราเปลวเพื่อนเธอเรื่องนั้นนาจีใจเนาะแต่ทำไมอิมากรรมฐานนั้นบ่าวเหตุกรรมเองนะเด็กกับปีนี้นะดาวารหกเดือนนับดีดานีเดน่ะ ตะกลางบีอัตนารูปะกายอาวุธเดวะโยอิมาตเมงกายธาตุบาวะคราบาวะยามปฐวีธาตุโยอภันธนาบาวะดราบาวะยามอภวธาตุโยปริบาสนาบาวะองนาบาวะยันติโสธาตุโยวิธรรมนาบาวะวัตโมทีรนาบาวะยังวายโยธาตุดิเอวันตังเฮดินาธาตุโยปริกิตวะปุณาปุณาปฐวีธาตุอภวธาตุดิธาตุมัตตาโดนิธาตุโดนิสีวะโดอาวุธิดาบะมนาติกาดาบันปิสาวะกิดาบัน ดูการคุยในปีเดียวกันเนาะถ้าจะดีถ้าก็มาดังก็ชูบ้านต้องดัดลุ่ยเลยต้องมีปกุฎีเวลาปกุฎีแล้วไม่เห็นเนาะถ้าก็มาดังอาจารย์นี่ก็มีสวัสดิ์การเด็กขับปีนี้ยังปีนี้ทำเนี่ยเด็กปกุฎีอาจจะอยู่อยู่หอดาร์เลยถ้าก็มีการก็ต้องมาเจอที่บ้านเนาะถ้าก็มาดังอาจารย์ชูบ้านนี่ก็เนี่ยนู่นนี่เด็กปกุฎีอยู่ที่ไหนตัวเล็กถ้าก็มาดังอาจารย์ชูบ้านนี่ก็ นั่งเดียวกันอยู่บ้านเนี่ยส่วนตรงนี้แหละบางคนเนาะชาวบ้านเนาะตรงนั้นก็ท่านได้เรียนเนี่ยบอกนั่งเดียวกันอยู่บ้านเนี่ยอันนี้นิสัยกูรู้ยกี่เรื่องเราคำนวณยังไงที่มาพูดในใจเด็กที่ท่านนั่งมาเราได้ก็มาท่านจริงๆกูก็ยากที่จะพูดเนาะแล้วลองดูเองชูบ้าผมเป็นเนี่ยเนาะที่เราที่ได้ก็มาท่านก็ลองดูเองเนี่ยบอกกูที่เส้นเนี่ยยากกูทำไมเช่นกันว่าเดี๋ยวเส้นเนี่ยยากตัวเช่นกันพี่เราแต่กำลังพี่อาจารย์รู้บ้างกายอาวุธเดียวว่ามีอะไรรู้บ ာတုဒီခန္ဓာကိုယ်ကြီးတဲ့ဉာဏ်ဤဟုသောလက်ကလေးသွင်းပြီးစိုက်ထထဘာဝထက်မာတဲ့သဘောခရဘာဝကျန်းတဲ့သဘောမာတဲ့သဘောကျန်းတဲ့သဘောအဲ့ဒါကိုပြောပြီးတဲ့သုတ္တန်ဤအလုံးလုံးတဲ့အပိုင်းမှာနှစ်မျိုးပဲဖော်ပြလို့နှစ်မျိုးပဲအစကားမြတ်တော်အဖြစ်ဖွင့်ထားတယ်နော်သို့တော့ဓမ္မသင်္ကေတပါဠိတော်မှာတော့ပထမဋ္ဌကိုမြတ်စွာဘုရားက6မျိုးဟောထားပါတယ်။ဘာဖြစ်လို့ဒီလို6မျိုးဟောရတယ်လို့မြင်တော့ရဝရီရဲ့အစ္ဆာပြအခက်ခံကိုကြည့်ပြီးဟောတာ။တရားနာယူနေတဲ့ထိုရှင်ကမ္မတ္တာတွေအထူးသဖြင့်ဇမာရီရဲ့တန်တန်မှာသူတို့ရဲ့အလိုအစ္ဆာတရားကပထမဋ္ဌကို6မျိုးခွဲဟောမှသဘောပူကြမယ်လက္ခဏာရှိ။သူတို့ကနုညံ့တဲ့ဉာဏ်ထက်တဲ့ပုဂ္ဂိုလ်တွေဖြစ်တယ်။နုညံ့သိငွေ့တဲ့ပုဂ္ဂိုလ်တွေဖြစ်နော်။ဒီတော့မာတဲ့သဘောရှိခရင်ပြောတဲ့သဘောရှိ။ကျမ်းတဲ့သဘောရှိရင်ပြောတဲ့သဘောရှိတယ်။လေးတဲ့သဘောရှိရင်ပြောတဲ့သဘောရှိတယ်။ဆန့်ညုပ်တဲ့ကိစ္စ။သို့တော့ရဝရီရဲ့အစ္ဆာတရားတက်လဲခေါ်ရတော့လေတကယ်တမ်းဆန်းစစ်ကြည့်လိုက်တော့ဒီကကြီးတွေနည်းနည်းလေးဥစဉ်သဘောပေါက်ဥပမာလေးနဲ့နှိုင်းရှင်းပြော။အုပ်စုနဲ့ခြောက်နေတဲ့အုပ်ကတင်းကပါလေ။အုပ်စုကပြော။ခြောက်နေတဲ့အုပ်ကပါတယ်ချောင်းနေတဲ့အုံနဲ့မိဖုတ်ပြီးတဲ့အုံကတင်းကပြောတယ်ချောင်းနေတဲ့အုပ်ကပြောတယ်မိဖုတ်ပြီးတဲ့အုပ်ကမာတယ်အုပ်စုကိုထောက်လိုက်ရင်ချောင်းနေတဲ့အုပ်ကမာတယ်လို့ဆိုရတယ်မိဖုတ်ပြီးတဲ့အုပ်ကိုထောက်လိုက်လို့ချင်းချောင်းနေတဲ့အုပ်ကပြောတယ်လို့ဆိုရအရာဝတ္ထုနှစ်ခုနှိုင်းချင်လိုက်တဲ့အခါမှာအရာဝတ္ထုတစ်ခုကိုထောက်ဆိုင်အရာဝတ္ထုတစ်ခုကိုပြောအရာဝတ္ထုတစ်ခုကိုထောက်ဆိုင်ရင်ဒီအရာဝတ္ထုကိုမာတယ်လို့နှစ်မျိုးပြောင်းပြီးမသုံးနိုင်ဘူးလားသုံးတယ်ဘလောက်ပဲပြော့တယ်ပြော့ပြော့ပြော့တဲ့အရာဝတ္ထုကိုဖမ်းပြီးတိုက်ကြည့်ပါဥစ္စောကိုသေချာကမ်းကြည့်သူနဲ့ထိုက်တန်တဲ့မာမှုလေးတော့မရှိဘူးလားမန်တို့တန်ခဲ့လို့တော့မမာဘူးပေါ့ဒါပေမဲ့သူနဲ့တန်တော့မာမှုကြမ်းတမ်းမှုလည်းမရှိဘူးလားရှိတယ်ဘလောက်ပဲပြော့တဲ့အုပ်ပဲဖြစ်ဖြစ်နည်းနည်းလေးတော့ပြီးတို့ကြည့်ပါမာမှုလေးမရှိဘူးလားရှိနေရှိနေတဲ့အတွက်ကြောင့်မြတ်စွာဘုရားကသုတ္တန်ဤရအလုလုတဲ့အခါမှာမာရကိုပြဏနာထပ်ပြီးပေါ့ပြန်တယ်ကျမ်းတန်ချောတယ်နောက်တစ်ခုဘုရားတို့ဟောခြေတုပ်ပုံတစ်ခုဥစ္စာခြေတုပ်ပုံတစ်ခုဥစ္စာခြေတုပ်ပုံနဲ့တခါကြီးတည်းရဲ့ခါဝတ်ထားတဲ့လုံကြီးနဲ့ဗရင်ကကျန်းတယ်ဗရင်ကချောတယ်ဥစ္စာခြေတုပ်ပုံကကျန်းတယ်ခါဝတ်ထားတဲ့လုံကြီးကချောတယ်ခါဝတ်ထားတဲ့လုံကြီးနဲ့ ကိုမဝတ်ထားတဲ့အိမ်ကြီးတစ်ခုရှင်းကြည့်လားဗရင်ကကြမ်းတယ်ဗရင်ကချော်တယ်ခါဝတ်ထားတဲ့လူကြီးကကြမ်းတယ်ကိုမဝတ်ထားတဲ့အိမ်ကြီးပိတ်ချော်လိုက်ပေါ့သူကချော်တယ်ဒီလူကြီးပဲစိတ်တော့ကိုထောက်လိုက်တော့ချော်တယ်လို့ပြောတယ်ဒီလူကြီးပဲသူ့ရဲ့ချော်တဲ့အိမ်ကြီးဖြစ်နေတဲ့ထောက်လိုက်တော့ကြမ်းတယ်လို့ပြောတယ်ဟောအရာဝတ္ထုနှစ်ခုနှက်ရှင်လိုက်တဲ့အချိန်ကောင်းတယ်ဒီအရာဝတ္ထုတစ်ခုတည်းကိုပဲအရာဝတ္ထုတစ်ခုနဲ့ထောက်ဆက်ပြီးကျန်းတယ်လို့လည်းပြောနေတယ်ချောတယ်လို့လည်းပြောနေတယ်။ဒါကြောင့်လောက်ပဲချောတယ်ဆိုတဲ့ fake လေးတစ်ခုဆန့်ကြည့်။သူနဲ့ထိုက်တန်တဲ့ကျန်းတယ်မှုတွေတော့မရှိဘူးလား။ရှိနေတယ်။အရာဝတ္ထုနှစ်ခုတိုင်းရှင်လိုက်ရင်တော့ကျန်းတယ်ချောတယ်ဆိုတာဆွဲချက်သိပြန်ပြီးပြောနေကြ။ဒါကြောင့်မြတ်စွာဘုရားကသုတ္တန်ဒီကအလွတ်လုတဲ့အခါမှာခရဗောကျန်းတယ်လို့ပြောဟောပြလိုက်။ဘာဖြစ်လို့လဲ။နည်းနည်းကျန်းတာကိုတော့ချောတယ်။ညံ့ညံ့ကျန်းတာကြတော့ကျမ်းတယ်လို့ဒုက္ခကသုံးနည်းနည်းလေးမာရာကိုတော့ပြောတယ်။ညံ့ညံ့မာရာကြတော့မာတယ်လို့ဒုက္ခကသုံးနေကြတယ်။လောကအတုံးတုံးလိုက်ခွဲကြပြီးဟောမှသဘောကျမဲ့ပုဂ္ဂိုလ်ဒီအတွက်ထိုပုဂ္ဂိုလ်ရဲ့အစ္စပြတ်တက်ပြီးပြီးတော့မျက်စွန်ချက်ကအမျိုးခွဲခေါ်တာ။ဒါကြောင့်ဘလောက်ပဲပြောတယ်ပြောပြောနည်းနည်းတော့မမာဘူးလား။မာတယ်။ဘလောက်ပဲချောတယ်ပြောပြောနည်းနည်းတော့မကျမ်းဘူးလား။ကျမ်းနေတယ်ဒါကြောင့်ညံမာနဲ့အထကရာဆရာတော်ကတခုအဲ့မာရင်ကျမ်းတဲ့သဘောဒီမှာကြည့်လိုက်သူနဲ့ထိုက်တဲ့အလေးချိန်ဝိတ်ဆိုတာမရှိဘူးလားရှိနေတယ်လေးချင်လေးပဲပေါ်ချင်ပေါ်ဒါကြောင့်ပထဝီ6မျိုးဖြစ်တာနော်နောက်တစ်ခုမာရဲသဘောကျမ်းတဲ့သဘောတနည်းအားဖြင့်မာရဲသဘောပြောတဲ့သဘောကျမ်းတဲ့သဘောထိုးတဲ့သဘောလေးတဲ့သဘောပေါ်တဲ့သဘောဒီထာနာမှာတော့6ခုလုံးသင်ပြရတာညွှန်ချက်ကလေးကတခါတည်းတချို့ယောဂီပုဂ္ဂိုလ်ကမာမှုမခံနိုင်ဘူးသိပြင်းထန်တယ်ရင်ထန်လာလို့ရှိရင်ဖြေရအောင်ကြော့တာလေးနဲ့တွဲပြီးသင်ပြထားတယ်။ကြော့တာလေးကြောင်းဆက်လိုက်ပြီးမာတာလေးကြော့သွားတယ်။တချို့သိမ့်ကျန်းတဲ့အထက်ကဥရေအသေးတွေနှလုံးတွေအထိအသေးတွေအထိကျန်းနေတော့အဲ့ဒီခါမှာယောဂီကသမာဓိပြတ်တယ်။ကျန်းတာလေးပြေသွားအောင်ချောတာလေးနဲ့ရှင်းပြီးတော့သင်ပြထားတယ်။ချောတာလေးကြောင်းဆက်လိုက်ပြီးကျန်းတာလေးကြော့သွားတယ်။တခါတည်းခန္ဓာကိုယ်ကြီးကသိမ့်လေးလာတယ်။လေးလံလာလို့ရှိရင်လည်းယောဂီပုဂ္ဂိုလ်ကတခါတည်းခံမနေဖြစ်တဲ့အဲ့ဒီအချိန်ကမျိုးမှာပို့တဲ့သဘောလေးကြောင်းတိုက်လိုက်ရင်လေးဖို့ကြော့သွားတယ်။ဒါကြောင့်ဒီနေရာမှာတော့ဓာတ်တချင်းပြန်ထိနိုင်ရဲ့အတွက်၆မျိုးလုံးသင်ပေးပါမယ်နော်။မင်းငယ်ပါဠိတော်ကိုကြည့်ပြီးသင်တာပဲနော်။သို့သောတကယ်တမ်းလက်တွေ့ရှုလိုက်တဲ့အခါကျတော့မာရာနဲ့ကျမ်းတဲ့နှစ်ခုကြီးယောဂီရဲ့ဉာဏ်ထဲမှာအထင်ရှားဆုံးဖြစ်နေတဲ့။ဒါကြောင့်ဒီမှာအထက်ကရာဆရာတော်ကလည်းနှစ်ခုဖွင့်ထားတယ်နော်။ယောအဘန္တနာဘဝဒရဝဘဝဝအယံအဘောဓာတုဖွဲ့စည်းတတ်တဲ့သဘောယိုစည်းတတ်တဲ့သဘောအတက်လဲအဘောဓာယောပရိပါဒနာဘဝဥဏဘဝအယံတိသောဓာတုရင့်ကျက်စည်းတတ်တဲ့သဘောနဲ့ပူလောင်တဲ့သဘောတိသောတတ်ပူတဲ့သဘောအေးတဲ့သဘောဆိုပြီးတော့မင်းတင်နေပါဠိတော်မှာနှစ်မျိုးပေါ်တယ်သို့တော့ကိုယ်တစ်ခုကိုစမ်းကြည့်ကလေးတူနေမကောင်းဘူးဆိုကြပါဘူးကိုလေးသွားစမ်းကြည့်တော့ဒါကလေးကိုလေးပူတယ်ပြောတယ်နောက်တောင်းလောက်ကြာကျတော့အပူချင်းရော့သွားတဲ့အခါပြန်စမ်းကြည့်တော့ဒါကလေးအပူအေးသွားပြီကိုအေးသွားပြီလို့မပြောဘူးလားပြောတယ်အဲ့ဒီအေးတယ်ဆိုတဲ့ကလေးရဲ့ကိုယ်ကိုစမ်းကြည့်ပါသူနဲ့ထိုက်တယ်ပူပူလေးတော့နည်းနည်းမရှိဘူးလားနည်းနည်းပူရန်ကြတော့အေးတယ်ညံ့ညံ့ပူရန်ကြတော့ပူတယ်လို့သုံးတယ်ပူရန်နဲ့အေးတယ်ဒီဆက်ချင်းနော်ဒါကြောင့်မြတ်စွာဘုရားကဒီအုံနှံ့တေသောကိုပဲအဓိကထားပြီးတော့တချို့နေရာမှာဟောပြတယ်။ဟောပြတဲ့အဲ့အတွက်ကြောင့်အထကရာဆရာတော်လည်းထိုသဘောကိုလိုက်ပြီးတော့အုံနှံ့ဘဝကိုဖွင့်ထားတယ်နော်။ပရိပါဒနာဆရာကတော့ရင့်စီကျက်စီတဲ့သဘောဒါကရတ္တနော်။ဒါကြောင့်ယောဝိထံပနာဘဝသမုဒိရဏဘဝယံပတုအဘောဝါယောဓာတုဝိထံပနထောက်ကန်တဲ့သဘောသမုဒိရဏကျွန်းကန်တဲ့သဘောတွန်ကန္တာကလုပ်ငန်းကိစ္စထောက်ကန်တဲ့သဘောကအဘာဝလက္ခဏာအဲ့ဒီထောက်ကန်တဲ့သဘောတွန်ကန်တဲ့သဘောဒါကဝါယောဓာပေါင်းလိုက်တော့ဓာတ်ဖဏဘာဖြစ်သွားလဲ4ပါပထဝီဓာမာတဲ့သဘောကျန်းတဲ့သဘောအာဘောဓာဖွဲ့စည်းတဲ့သဘောယိုစည်းတဲ့သဘောဒေသောဓာညင်ကျက်စည်းတဲ့သဘောပူတဲ့သဘောတနည်းအားဖြင့်ပူတဲ့သဘောကြီးတဲ့သဘောနောက်တစ်ခုဝါယောဓာထောက်ကန်တဲ့သဘောကျွန်းကန်တဲ့သဘောဓာတိဘဏဘလည်း၄ပါးအဲ့ဒီဓာ၄ပါးကိုဘာဖြစ်လဲဧဝံတံခေတေနဓာတုယောပြိဖြစ်တဝအကျဉ်းနည်းအားဖြင့်ဒီဓာတ်တွေကိုပထမညံတဲ့သိသိပါဟောဒါဖြင့်ဒီဓာတ်တွေကိုခန္ဓာကိုယ်ထဲမှာပထမရှားဖွေတွေ့ရှိအောင်မလေ့ကျင့်အောင်လားမလေ့ကျင့်ညံတဲ့သိသိလိုက်သိသိပြီးတဲ့အခါကျတော့မှ ปุณณะปุณณะปทวีธาตุอโพธาตุติธาตุมัตตะโตนิตตะธาตุนิสีวะตออุสิตัพพะมนะติกัตตะวะปิสาวะคิตัพพะปุณณะปุณณะอัพพะมาธาตุปทวีธาตุอโพธาตุติปทวีธาตุอโพธะหุเยวะปทวีธาตุอโพธะติโสตะวายโยธะหุเยธาตุมัตตะโตตัตตะโพอะญะอาภิเนตตะธาตุตัตตะวะมะโหตออาภิเนสีวะตอสีวะมะโหตออาภิ ဇီဝဆိုတာကဘယ်နှကအတက်ကောင်၄ပြန်ကောင်ဝိညာဉ်ကောင်အတက်ကောင်ဇီဝကောင်မရှိနော်အတက်ကောင်လို့ခေါ်တာပဲ၄ဇီဝတော့ဇီဝမဟုတ်တော့အဖြစ်အောဇိတပန်းဆင်ញအာယိမနတိကတပန်နှလုံးသွင်းအာယိပစ္စဝခိတပန်အတိအတိဆင်ញတုံးတာရှုပွားအာယိပုဂ္ဂိုလ်တတဝဇီဝအတ္တမဟုတ်တဲ့အနေအဖြစ်အတိအတိတလုံးစီတလုံးစီရှုပွားတုံးတာနေရာမှာဘယ်လိုရှုပွားမလဲပထဝီတာအဘောဓာဣဇောဓာဝါယောဓာဒီလိုရှုပွားတုံးတာဒီ ီးဖွင့်ထားတယ်နှစ်နည်းနောက်တနည်းသက်နာကြည့်ကြအောင်နော်အထဝပါဏယေအိမေသရုံနာမဗုဒ္ဓနာနိသတာဘဝတဒနာတံဓမ္မသင်္နာပတိနာအထိန်သပရိစ္ဆာနှရုံသပရိစ္ဆာမန္တိစ္ဆာပရိစ္ဆာသမင်းစ္ဆာပရိစ္ဆာအာဃာတောပရိဝါရီတောရူပံဒေဝသင်္ခံပစ္စတိတိသတ္တရောကုထာတာဟုတ်တာဣတုတန္တအန္တရာနုသာရိဏညာနဟတေနဝိနိဘုဇေတဝဝိနိဘုဇေတဝယောဣတိတုထထဘဝခရဘဝအယံပထဝီဓာတုတိဝိမနီနေဝဓာတုယောပရိကေတဝကုဏကုဏံပထဝီဓာတုအဘောဓာတုတိဓာတုမတတောနေသတတောနေစီဝတောအောဇိတဗံမနတိကတဗံပစ္စဝကိတဗံနောက်တနည်းဖွင့်ထားတယ်ဒါဝိသတိအထက်ကရာဒုတိယရဲ့သမေတ349မှာဖွင့်ထားတယ်နော်သဘက်ရေ300နဲ့ဖြစ်ပါဘာပြောလဲနောက်တနည်းအဖြစ်တော့တဲ့ဓမ္မသင်္နာပတိအမြင်ရတဲ့အရှင်သာတိဘုရားကရောမြတ်ကြီးကဒီတတိလေးပါတို့ရဲ့တရားမဟုတ်တဲ့သဘောတတ္တသင်ညာယောက်ျားမိမပုဂ္ဂိုလ်တတ္တမဟုတ်တဲ့သဘောအတက်ကောင်လိပ်ပါကောင်ဝိညာဉ်ကောင်အတ္တကောင်မဟုတ်တဲ့သဘောကိုသင်ချားပြခြင်းဟာကုဋ္ဌတလေးမျိုးဟောထားတယ်အယိုးရဲ့အကျော်ရဲ့အသားရဲ့အရေးရဲ့အယိုးကိုအစွဲပြီးပြီအကျော်ကိုအစွဲပြီးပြီအသားကိုအစွဲပြီးပြီအရေးကိုအစွဲပြီးပြီအာကာသခြံခြံထားတဲ့သဘောတစ်ခုကိုရုပ်လို့ခေါ်ဆိုပါတယ်အာကာသတွေဝိညာဉ်ထားတယ်ဟုတ်တယ်မလားအဲအာကာသတွေဝိညာဉ်ထားတဲ့သဘောဝကိုရုပ်လို့ခေါ်ဆိုပါတယ်လို့ကုဋ္ဌတလင်းမျိုးရှင်သာရိပုတ္တရာကိုရောမြတ်ကြီးဟောထားတယ်ဒါကြောင့်ထိုးထိုးအသားကြအယိုးကြအရေးကြအကျော်ကြတို့ဉာဏ်တိဟုသောလက်ကလေးတွင်ပြီးတော့အတိအတိတလုံးစီတလုံးစီညာနဲ့ခွဲကြစေဖြာ၍မာရတဲ့သဘောကြတဲ့သဘောကပထဝီဓာတ်ယိုစီးတဲ့သဘောဖွဲ့စီးတဲ့သဘောကအာဘောဓာတ်ဥရတဲ့သဘောအေးတဲ့သဘောကဒီသောဓာတ်ထောက်ကန်တဲ့သဘောတွန့်ကန်တဲ့သဘောကဝါယောဓာတ်ဆိုပြီးဓာတ်သဘောအစုပွန်အပြင်ရဝမဟုတ်သောအပြင်ဇီဝကမဟုတ်သောအပြင်စင်ញင်သုံးတပ်ရှိပွားမည်နေပါဆိုပြီးဒီလိုညွှန်ကြားတာဒါကလုံငန်းကိုအဲ့ဒီလုံငန်းကိုညွှန်ကြားချက်အရာပြောလိုက်လို့ရှိရင်ဘယ်လိုလုပ်ရှိမလဲဘယ်လိုလုပ်ဒေါနာကတိုင်ရပါနော်ဒေါနာလေးကတော့ကျန်တဲ့ဓာတ်တွေပေါ်ရေးအတွက်အထောက်အကူပြုလုပ်ဒေါနာကမစကျင်ဘူးအစဉ်တိုင်းမှာပထဝီဓာတ်ကစကျင်တယ်ဒါကယောဂီတွေမိမိဉာဏ်ရှိတယ်လို့ပေါ့နော်ပြီးတော့ပထဝီဓာတ်ကစပြီးပြောကြတယ်သွားနှစ်ခုဖိထားကြည့်မာလာပြောလားမာမာမှုထင်ရှားတဲ့တရားကဆိုရင်မာတဲ့သဘောတစ်ခုလုံးပြောင်းအောင်ရှိပါခြေတော်ခြေတော်ချင်းအယုတ်အယုတ်ချင်းထိတဲ့နေရာကနေရာမှမဆိုဖမ်းပြီးသိတဲ့နော်မာမှုထင်ရှားတဲ့တနေရာကဆိုင်ရမာတဲ့သဘောဒီကုလုံးပြအောင်ရှုကြောက်တုံးကြောင်ခက်တန်တုံးတန်ခက်လို့ဒီကုလုံးမာလာပြီဆိုလို့ရှိရင်တော့ကျမ်းတဲ့သဘောပြောင်းခင်နော်အဘောအန်သွားတဲ့ကလေးရှားလေးနဲ့ပူကြည့်ကျမ်းလားပြောလားကျမ်းတယ်အဲ့ဒီကျမ်းတဲ့သဘောမာရာနဲ့ကျမ်းတာတွဲရှုမာရာရှုလိုက်ကျမ်းတာရှုမရခင်ရင်တော့တွန်းတာလေးအကူအညီယူကြည့်ပါဒါကြောင့်တွန်းတဲ့သဘောလေးကစရှိနေယောဂီတွေတော့ခမျက်များသိရတာတွေ့ရတယ်တွန်းတာပဲကနေစရှိမလဲလို့မြင်တော့ဘုရားတို့အသက်ရှူတဲ့နေရာမှာတွန်းတဲ့သဘောကိုစစိုက်လို့ကလည်းစိုက်နိုင်တယ်မိမိတို့ကဝမ်းပိုက်မှာသိတံရေတယ်ဆိုရင်လည်းဝမ်းပိုက်မှာတွန်းကလှုပ်ရှားနေတဲ့သဘောကစရှိလို့ကလည်းရှုနိုင်ပါတယ်နော်အဲ့ဒီတွန်းကမှုသင်ချရာတဏှာကစရှိတွန်းတဲ့သဘောအသက်ကိုရှူကြည့်ခေါင်းလယ်လောက်မှာစိတ်ဆိုင်ထားတယ်အသက်ရှူသွင်းလိုက်ရင်လေတွန်းဝင်သွားတဲ့သဘောပြန်ပြီးထုတ်လိုက်ရင်တွန်းနေတဲ့သဘောနေရာကတော့သိတူရင်မဟုတ်ဘူးတွန်းတဲ့သဘောကလူရင်ဖြစ်ပါတယ်အဲ့ဒီတွန်းတဲ့သဘောလေးကိုဒီကောင်လုံးဒီကောင်လုံးမြင်ပြီဆိုလို့ရှိရင်တော့နော်ပထမတော့သိမြင်အောင်သင်ရတယ်တွန်းတဲ့သဘောလေးကိုဒီကောင်လုံးမြင်ပြီဆိုလို့ရှိရင်တော့အသားကြအယိုးကြအရေကြအကျော်ကြညံဆက်ပြီးတော့တွန်းတဲ့သဘောဒီကောင်လုံးမြင်အောင်ကြည့်ရပြီဆိုရင်လည်းပြန်နေစပြီးတော့ခန္ဓာကိုယ်ဒီကောင်လုံးအသားကြအယိုးကြအရေကြစိုက်ပြီးတော့တွန်းတဲ့သဘောကိုမြင်အောင်ကြည့်ရ အဲ့ဒီဒုဏ္ဏလေးရပြီဆိုရင်မာရလေးတစ်ခါပြန်ကျုနော်ဘာနဲ့ခုဖြစ်ဒီမာနေနော်လက်ကလေးကိုခက်ကြက်ကလေးဆုပ်ထားကြည့်မာနေအဲ့ဒီမာမှုထင်ရှားရတဏှာကစား၍မာတဲ့သဘောအကုန်လုံးပြောင်းဒုဏ္ဏမာရနှစ်ခုရပြီဆိုရင်အဲ့ဒုဏ္ဏမာရထက်ခါတက်ကကျုနေပြင်းပြင်းပြင်းပြင်းပြင်းရွရွရွနဲ့ဒီကျမ်းတဲ့သဘောပေါ်လာတတ်ကျမ်းတဲ့သဘောရပြီဆိုလို့ရှိရင်လက်ကလေးနဲ့ခန္ဓာကိုယ်ပေါင်းဖို့အသာလေးဖြစ်ကြည့်လေးနေလေးတဲ့သဘောဆိုင်ကြည့်သို့သောပြင်းပြင်းပြင်းပြင်းရွံ့ရွံ့နဲ့ကျန်းတဲ့သဘောတွေကျန်းတဲ့သဘောတွေကအာမယဖြစ်နေခဲ့ရင်မဟုတ်ပဲတွန်းတံမာရာရှိလို့ကအာမယဖြစ်နေခဲ့ရင်အပေါ်အန္တထိတ်လေးရှားလေးနဲ့ပြန်ကျန်းနော်အဲ့ဒီကျန်းမှုထင်ရှားရတဲ့နေရာကဆိုရင်ကျန်းတဲ့သဘောဒီလိုပြောင်းအောင်ဆက်ပြုမရဘူးတွန်းတာပြန်ရှုကြည့်မာရာပြန်ရှုပြီးတော့သွားနေရာလေးမှာတွန်းတံမာရာထပ်ပြီးရှုတွန်းတံမာရာရပြီဆိုကျန်းတဲ့သဘောလေးတွေ့ကြည့်တွန်းတဲ့မာရယ်ကျန်းတဲ့သုံးခုနော်တွန်းတဲ့ဘဘမာတဲ့ဘကျမ်းတဲ့ဘသုံးခုကိုအဲ့ဒီနေရာကနေကျุလိုက်ရင်ဒီဖြည်းဖြည်းပြန်သွားတယ်။ဘာကြောင့်ရိုင်းနေတဲ့ဆင်နကောင်ကိုဖမ်းကျင်ရင်တဲ့ဆင်နကောင်လေးနဲ့ချော့ပြီးတော့ဒါပြန်ပြီးတော့ဖမ်းရ။အဲ့ဒီပုံစံအတိုင်းပဲမရသေးတဲ့ဓာတ်ကိုညာပြီးသားဓာတ်နဲ့တွဲရှုလိုက်ရင်ဇွဲသွားတတ်ပါလား။တွန်းတဲ့ဘမာတဲ့ဘကျမ်းတဲ့ဘသုံးခုရပြီဆင်းဖို့ခဏကပေါင်းပေါင်းမှလက်ကလေးနဲ့အသာဖိကြည့်ညီမလေးကိုအောက်ကျမ်းနဲ့နည်းနည်းလေးဖိကြည့်လေးတဲ့ဘောထင်ရှားလေးတာကတော့လေးတဲ့ဘောရပြီဆိုလို့ချင်းခန္ဓာကိုယ်ခမ္မမကလေးထားကြည့်ထောက်ထားတဲ့ဘောထင်ရှားလေးအာမယဖြစ်နေခဲ့ခန္ဓာကိုယ်လေးနည်းနည်းလေးလှုပ်ကြည့်ကိုယ်ဘက်ဒီဘက်မလဲအောင်ပြန်ထိန်းထားတဲ့သွမ်းအင်လေးတစ်ခုမြင်အောင်ကြည့်တယ်နော်သဘောမပေါက်ခဲ့ဘူးဆိုမာရန်နဲ့တွဲကြည့်ခန္ဓာကိုယ်ကိုခမ္မမကလေးထားပြီးမာရန်နဲ့တွဲကြည့်အင်းဒီပြောရမယ်ကြာရင်ကြားခေါ်တဲ့ဒုတိယချောင်းနဲ့ထောက်လို့ထောက်ထားတဲ့သဘောတွေ့လိမ့်မယ်။အဲ့ဒီထောက်ကနဲ့သဘောထင်ရှားလာပြီဆိုလို့ရှိရင်တော့လက်ကိုထိုင်ရင်ထားတဲ့အတိုင်းခြေောက်ထိုင်ရင်ထားတဲ့အတိုင်းကိုထိုင်ရင်ထားတဲ့အတိုင်းထိမ့်ထားတဲ့စွမ်းအားပဲ။အဲ့ဒီထိမ့်ထားတဲ့ထောက်ကန်ထားတဲ့စွမ်းအားလေးထင်ရှားလာပြီဆိုလို့ရှိရင်တော့နောက်တစ်ခုပြောမယ်နော်။ဒုဏ္ဏထောက်တာကဝါယောဒ်နော်။ထောက်တဲ့သဘောဒုဏ္ဏသဘောကဝါယောဒ်။မဟာရကျမ်းနာလေးတာကဘုရုပတိဖြစ်ဘုရုပရိဒတ်ကိုရနေတဲ့ပုဂ္ဂိုလ်ကအောက်အတွင်းနှုတ်ခန္ဓာလေးရှားလေးနဲ့ဖြိထားတယ်။ပြော။ပြောမှုထင်ရှားရတဲ့နေရာကဆက်ပြီးပြောတဲ့သဘောဒီလိုပြန်အောင်ဖြိထားတယ်။အဲဒီလိုရှုတဲ့အပိုင်းမှာတော့စိတ်ကလေးလည်းကြော့၊ကိုယ်လေးလည်းဖြောပြီးတော့ကြော့တယ်ကြော့တယ်လို့ရှုပါတယ်။ဂုလုံးခုံးပုံလို့မုံကျွဲသေးလေးခြိုက်ခြင်းပြော့တယ်လို့ကြော့သွားအောင်ရှုပါတယ်။ဘာကြောင့်ဒါကိုသင်ပေးရတယ်လဲဆိုတော့ခဏကတခါတည်းရန်မာမှုတွေကသိပြင်းထန်လာလို့ရှိရင်ယောဂီပုဂ္ဂိုလ်ကခံမနိုင်ဖြစ်တတ်တယ်။အဲဒီအချိန်ခါမှာဒီပြော့တာလေးကြောင်းဆက်လိုက်ရင်နည်းနည်းငြိမ်သွားတတ်တယ်နော်။အဲ့ဒီလိုစိုက်နိုင်ရဲ့အတွက်ပြော့တာလေးသင်ပေးရသို့တော့ဘလောက်ပဲပြော့ပြော့နည်းနည်းတော့မာနေလိမ့်နော်အလွန်ပြင်းပြင်းထန်ထန်ကြီးတော့မမာတာပဲနော်မာမှုလေးကအနေချင်းတော့ရှိတယ်ပြော့ပြော့နှူးညံ့တဲ့သဘောလေးတော့တွေ့တယ်ပြော့တဲ့သဘောလေးရပြီဆိုလို့ချင်းတော့ပြော့မှုထင်ရှားတဲ့အောက်အတွင်းဒုက္ခန္တာလေးကိုရှားလေးနဲ့တွေ့စုပြီးပို့ချောနေချောမှုထင်ရှားရတဲ့နေရာကစိန်ချောတဲ့သဘောဒီကလုံးပြောင်းဒီကလုံးစီလေးနဲ့တုပ်ပြီးပို့လိုက်တော့ချောသွားတယ်ဘယ်ခါမှရှိမလဲပြောတဲ့အချိန်ကမှရှိပါတယ်နော်တိုးတော့ကျူတဲ့အပိုင်းမှာတော့ယာပိသားတွေကိုထက်ခါထက်ခါကျူပြရမယ်နော်ရှစ်တက်လို့မရရင်ယာပိသားကိုထက်ခါထက်ခါကျူပါအဲ့ဒီချောတဲ့သဘောလေးအောင်မြင်သွားပြီဆိုလို့ချင်းတော့ပြောရင်ချောရင်ပေါ့တာပေါ်လာတတ်တယ်မထင်ရှားရင်လေးတာလေးပြန်ဆိုင်လေးနေတဲ့အချိန်ကမှဒူးပေါ်မှာလက်ကလေးတစ်ချောင်းတင်ထားတင်ပြီးတဲ့အခါလက်ချိုးလေးတစ်ချောင်းအသာလေးမှတ်ပေါ့နော်အဲ့ဒီပေါ့တဲ့သဘောရှိဒီလိုလုံးဖက်ကလေးလိုပေါ့သွားတယ်ပြောတဲ့သဘောခေါ်တဲ့သဘောပေါ်တဲ့သဘောဒါကလဟုပထဝီဓာတ်ပထဝီဓာတ်6ပါးနဲ့ထောက်ထားတုံးတာကဝါယောဓာတ်ဓာတ်2ပါးရတော့ဘယ်ဘက်လဝါလေးပေါ်မှာညာဘက်လက်ခုံလေးတင်ပြီးထပ်ပြီးဆုပ်ပူနေတဲ့သဘောထင်ရှားပူမှုထင်ရှားရတဲ့နေရာကဆိုင်ပူတဲ့သဘောဒီကုလုံးပြအောင်ဝင်လေနှာရီးပြားကိုစိုက်ကြည့်အင်းအင်းမှုထင်ရှားရတဲ့နေရာကဆိုင်အဲ့တဲ့သဘောဒီကုလုံးပြအောင်ပူတဲ့သဘောအဲ့တဲ့သဘောကဒီသောဓာတ်ဒီကလွယ်နော်ပုံမအမှုလွယ်ကူပြီဆိုလို့ရှိရင်နှစ်ခုလုံးအစုခိုင်းတာလဲရွေးချက်ကတခါတည်းရန်ပူမှုတွေကသိပြင်းထန်လာတတ်တယ်။အဲ့ဒီပြင်းထန်လာတဲ့အချိန်ခါမှာအေးဒါလေးကိုကြောင်းဆိုင်လိုက်ရင်ယောဂီပုဂ္ဂိုလ်ကနည်းနည်းခဏချင်းရှိသွားတယ်။ပူတဲ့သဘောအေးတဲ့သဘောကပြေသောတတ်။အဲ့ဒီပေါင်းလိုက်တော့ပထဝီဓာတ်က6ပါးပြေသောတတ်က7ပါးဝါယောဓာတ်က7ပါးပေါင်းလိုက်ရင်တဲ့သဘောသဘောတရား10ခု။အဲ့ဒီ10ခုကိုထပ်ခါထပ်ခါရှိရင်ဒီကုလုံးကျိုးနဲ့စီထားလို့ဖွဲ့စည်းထားတဲ့သဘောပေါ်လာလိမ့်မယ်။မပေါ်ခဲ့ရင်တွန်းတာနဲ့မာရနှစ်ခုကိုထက်ခါတက်ကဥသာပေးချုပ်လိုက်ရင်ဒီကုလုံးတင့်ကြပြီးကျိုးနေစီလို့ဖွဲ့စည်းတဲ့သဘောပေါ်လာ Any positive about Tinsa love is Rosino. Why a young guy pieces, young guy pieces, Yavaga pieces. Any near love of family pieces. The year, Jeran, you need. Any guy may be, you see that the book of the Golum, Jisha can be said. Goluma, but you see the little hero. We don't trade with the little hero that is it. You see the other old Senamuji. Any Senamurega. The Mumu Vapis, and Sanamulum Vapis, he's in it as a good feeling. So the very truly people who know who they were, divinely got a he's in it as a good feeling. No? Was he there to go? You see there to go. Matima Jasin again, Iralina City, Vesu. Uralina City, Vesu. Vajo, eh? I bought up was he there, Draga, Jantadu Madabu. What? Zudizi Pio, first suit had it, the popular. Jantadu Martin Jalan, the Avodaga. ညာနေမှာသင်လာတဲ့ဒါကြောင့်ကြံတတ်တဲ့ခုခုနဲ့ဖြစ်စေဓာတ်သုံးပါးလုံးနဲ့ဖြစ်စေဘယ်ပြီရှိခဲ့ရအဲ့ဒီလိုဖွဲ့စည်းတဲ့သဘောယူစည်းတဲ့သဘောတွေညာနေမှာသင်လာပြီဆိုလို့ရှိရင်ဓာတ်က၄ပါးသုံးပါးပဲအဲ့ဒီလို၄ပါးသုံးပါးပြီဆိုလို့ရှိရင်ပထဝီဓာတ်၄ပါးကိုသင်လိုက်ရင်ပထဝီဓာတ်အဘောဓာတ်ဤသောဓာတ်ဝါယောဓာတ်ဓာတ်၄ပါးရတယ်အဲ့ဒီဓာတ်၄ပါးရတဲ့အချိန်မှ သူကယေသနာအစဉ်အတိုင်းရှိရမယ်။မြတ်စွာဘုရားကခုနကပါဠိတော်မှာဘယ်လိုခေါ်လဲ။ပထဝီဓာတ်အဘောဓာတ်ဤသောဓာတ်ဝါယောဓာတ်ဆိုပြီးတော့ယေသနာအစဉ်မှာဓာတ်ကိုစဉ်ပြီးဟောထားတယ်။ဟောထားတဲ့ယေသနာအစဉ်အတိုင်းသာပထမရှိရနော်။ပထမတော့ကတော့ခဏကဒီလိုဆိုရင်တွန်းတာကဘာလို့စကြည့်လဲဆိုတော့ဆရာသမားတွေသင်ပြတဲ့ဒီတိုင်းကိုပထမတော့စကြည့်ကြည့်တာပဲနောက်တော့ဘုရားဟောအရင်ပြန်ပြောင်းပြရတယ်သင်ရှားရလေးကဘုရားကသင်ပြတာနော်နံပါတ်၁ကဒေသနာစဉ်အတိုင်းဖြူပါဖြူပြီးလို့ရှိရင်နံပါတ်၂ကတော့ဘာဖြစ်လဲနာတိတိကတော့နာတိတဏိကတော့သိလဲမညာလွန်းစေရဘူးသိလဲမသေးရဘူးညာလွန်းလို့ရှိရင်လည်းဘာဖြစ်လဲဓာတ်တွေမထင်မရှားဖြစ်နေတတ်နော်နံပါတ်3ကမနှေးရဘူးနှေးလို့လို့ရှိရင်လည်းကမ္မထန်လမ်းမဆုံးနိုင်ဖြစ်နေတတ်တယ်ဟုတ်တယ်မလားဘယ်တော့မှဒီကမ္မထန်လမ်းဆုံးရောက်မယ်ဆိုတာမပြောနိုင်တော့အဲဒါကြောင့်မမြန်လွန်းရဘူးမနှေးလွန်းရဘူးနောက်နံပါတ်4အင်္ဂါရကတော့ဗဟိတဝိခေပပရိဘာဟနဓာတ်လေးပါးရဲ့ပြင်ဘက်အာယုံကိုစိတ်ရောက်သွားရင်အဲဒီစိတ်ကိုကြားမြင်ပြရဓာတ်လေးပါးရဲ့ပြင်ဘက်အာယုံမှန်သမျှဘာမှမရှိတော့ဘူးဒါဓာတ်လေးပါးရဲ့ပြင်ဘက်မှာပရမလည်းရှိတယ်ပညာလည်းရှိတယ်